Welcome to the Voice of America in Burmese.
ဘေးကင်းလုံခြုံတဲ့မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2022ခုနှစ်ဇန်နဝါရီလ9ရက်တောက်ကြနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3049လိုင်းလမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ကျွန်တော်တို့အခုဓာတ်ရိုက်တင်ဆက်နေပါပြီဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာခင်ဗျာကျွန်တော်အောင်လင်းဦးပါသတင်းတွေကိုကိုရဲမွန်နဲ့တို့ပြောပြမှာပါဒီမနေ့နားဆင်ရမယ့်သတင်းတွေမှာတော့ကွန်ဂရက်စ်လွှတ်တော်ကိုစီးနင်းခံရတာတစ်နှစ်ပြည့်တဲ့နေ့မှာပဲဒီမိုကရေစီစင်တာမိုးတွေကိုကာဝယ်ဆက်ရှောက်ဖို့သမ္မတဘိုင်ဒန်ကတိုက်တွန်းလိုက်တဲ့သတင်းဒီနေ့စတင်မဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့မြန်မာခီးစဉ်ပေါ်ဝေဖန်မှုတွေဆက်လက်ထွက်ပေါ်နေတဲ့သတင်းစတဲ့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားကြရမှာဖြစ်ပါတယ်
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထိတ်တန့်ရောက်သတင်းတွေအပြီးမှာတော့ဒီရှမ်းမြောက်ပိုင်းနန်ခမ်းမြို့အဝင်စစ်စေးရိတ်ကိတ်ကိုအမည်မသိလက်နက်ကိုင်လူတစုကနေပြီးတော့ပစ်ခတ်ခဲ့တာနဲ့ပတ်သက်ပြီးဒေသခံတူပြောကြတာက
နမိုင်ကျော်တော့ဖြစ်တယ်သူက6ရောက်လာတယ်သူက M40 နဲ့ဖြစ်တယ်ဆေးဟိုင်းရောဖက်ကနေပြီးတော့မှအဲ့ဒီသူပြင်းထောက်တဲ့နေရာမှာဖြစ်လာတယ်
သတင်းတွေအပြီးတင်ဆက်ဖို့ရှိပါတယ်တခါပြုံးမြန်မာနယ်စပ်မှာယာနဲ့ချီတဲ့ကုန်တင်ကားတွေပိတ်မိနေပါတယ်စစ်ကောင်စီကတော့တယ်လီဖုန်းဆင်းကပ်နဲ့အင်တာနက်လုပ်ငန်းဝင်ငွေကုန်တွေကိုတိုးကောက်မယ်ဆိုတာကြောင့်ဘယ်လိုရိုက်ခတ်မှုတွေရှိလာမှာပါလဲတခါမကြာခင်မြန်မာပြည်ကိုရောက်လာမဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆင်ရဲ့ခီးစဉ်အပေါ်နိုင်ငံရေးအကဲခတ်တွေရဲ့သုံးသက်ချက်တွေကိုလည်းတင်ပြပေးဦးမှာပါနောက်ပိုင်းမှာတော့ပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုရဲမွန်တို့ပြောပြပေးပါအောင်ဗျာ
အမေရိကန်မှာကွန်ဂရက်စ်လွှတ်တော်ကိုစီးနင်းဝင်ရောက်ခံခဲ့ရတာတစ်နှစ်ပြည့်ထိမ့်မှတ်ခံနာကျင်းပရမှာဒီမိုကရေစီစင်တာမိုးတွေကိုကာဝယ်ဆက်လျှောက်ဖို့အမေရိကန်တွေကိုသမ္မတဂျိုးဘိုင်ဒန်ကပန်ကြားလိုက်ပါတယ
် What kind of nation are we going to be? Are we going to be a nation that accepts political violence as a norm?
နိုင်ငံရေးကျန်းဖက်မှုတွေကိုစံတစ်ခုဖြစ်လက်ခံထားတဲ့တိုင်းပြည်ဖြစ်လာတော့မှလားပြည်သူလူထုရဲ့တရားဝင်ဆန္ဒသဘောထားကိုရွေးကောက်ပွဲတာဝန်ရှိသူတွေကပါတီစွမ်းနဲ့ပြောင်းလဲတာကိုလက်ခံတဲ့တိုင်းပြည်ဖြစ်လာတော့မှလားဆိုပြီးလွှတ်တော်ကကြာသပတေးနေ့မင်္ဂလာမှာသမ္မတဘိုင်ဒန်ပြောကြားသွားတာဖြစ်ပါတယ်2020ပြည်နှစ်သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ရွေးကောက်ကံသမ္မတဘိုင်ဒန်ကိုလွှတ်တော်မှာတရားဝင်အတည်ပြုမဲ့အစီအစဉ်ကိုဟန်တာဖို့ဂျိုးပန်းတဲ့အနေနဲ့ပြီးခဲ့တဲ့ဇန်နဝါရီလ6ရက်နေ့ကသမ္မတဒေါ်နယ်ထရန့်ကိုထောက်ခံသူတွေကရဲတွေနဲ့အတားအဆီးကိုအင်အားအလုံးရင်းနဲ့ဖျက်ချော်ပြီးလွှတ်တော်ကိုစီးနင်းခဲ့ကြတာပါလွန်ခဲ့တဲ့နှစ်ကဖြစ်ဖြစ်ကြောင့်ဒီမိုကရေစီစနစ်ဟာကျဆုံးတော့မယ်ဆိုပြီးတရုတ်ရုရှားတို့လိုနိုင်ငံတွေကမြင်လာကြတယ်လို့လည်းသမ္မတဘိုင်ဒန်ကမင်းကုန်းမှာထပ်သွင်းပြောဆိုသွားပါတယ်ထရန့်ကိုနာမည်တက်မပြောခဲ့ပေမဲ့လည်းရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့သမ္မတဟောင်းရဲ့ကျူးကမ်းမှုတွေအောင်မြင်မှုမရခဲ့ပဲအမေရိကန်ရဲ့ဒီမိုကရေစီစနစ်ထိခိုက်ခဲ့ရတာကိုသမ္မတဘိုင်ဒန်ကအချိန်ချင်းထပ်သွင်းပြောကြားသွားတာပါသမ္မတထရန့်ကတော့လက်ရှိအစိုးရရဲ့မူဝါဒတွေမအောင်မြင်ဖြစ်နေတာတွေကနေအာရုံလွှဲဖို့ကြိုးပမ်းတဲ့လုပ်ရည်အဖြစ်သမ္မတဘိုင်ဒန်မင်းကိုပြောအပြီးမှာပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်လူငါးဦးသေဆုံး130ကျော်ဒဏ်ရာရခဲ့တဲ့လွှတ်တော်ကိုစီးနင်းတက်ခတ်မှုနဲ့ဆက်နွယ်ပြီးလူပေါင်း925ရာလောက်ကိုရာဇဝတ်မှုတွေနဲ့အရေးယူထားပါတယ်
ဆိုဗီယက်ပြည်ထောင်စုရဲ့အဖွဲ့ဝင်နိုင်ငံဟောင်းတစ်ခုဖြစ်တဲ့ကာဇက်စတန်နိုင်ငံအယ်မဒီမြို့ကကြာသပတေးနေ့ဆန္ဒပြပွဲမှာလုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်ဖြိုခွင်းတာကြောင့်ဆန္ဒပြသူဒါဇင်နဲ့ချီတေဆုံးပြီး2000ကျော်ဖမ်းဆီးထိန်းသိမ်းခံရတယ်လို့သိရပါဗျ။ဆန္ဒပြပွဲအတွင်းရဲတပ်ဖွဲ့ဝင်အချို့တပ်ဖြတ်ခံခဲ့ရပြီးရဲတအူးခေါင်းဖြတ်အသက်ခံရခဲ့ရတယ်လို့လည်းသတင်းတွေထွက်ပေါ်နေပါဗျ။ပြီးခဲ့တဲ့ရက်တွေအတွင်းနိုင်ငံတော်ကဆန္ဒပြပွဲတွေကိုရဲနဲ့လုံခြုံရေးတပ်ဖွဲ့တွေကနိုင်နိုင်နင်းနင်းထိန်းသိမ်းနိုင်ခြင်းမရှိတာကြောင့်ကာဇက်စတန်တမရကရုရှားအစိုးရကိုလုံခြုံရေးအကူအညီပေးဖို့တောင်းဆိုခဲ့တာကြောင့်ရုရှားနိုင်ငံကဆေလွတ်ထားတဲ့လုံခြုံရေးတပ်ဖွဲ့အကူအညီတွေကာဇက်စတန်နိုင်ငံကိုရောက်ရှိနေပြီးတော့ကြာသပတေးနေ့ဆန္ဒပြပွဲတွေနှိမ်နင်းရမှာပါခဲ့တယ်လို့လည်းသိရပါဗါးအကြီးဆုံးမျိုးဖြစ်တဲ့အယ်မဒီမျိုးကရင်းမြစ်မှာဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကကြီးကားကားရီဘဝကနေပြစ်ခတ်ဖြိုခွဲခဲ့တာပါအဲ့ဒီနေရာမှာဆန္ဒပြသူတွေဟာဘာလက်နက်မှမပါပဲဆန္ဒပြနေကြတာလို့ဆန္ဒပြအဖွဲ့တွေကကိုယ်စားလှယ်သူကရေဒီယို Free Europe ကိုပြောပါတယ်ကာဇက်စတန်အစိုးရကလောင်စာဆီဈေးနှုန်းကိုပြီးခဲ့တဲ့ရက်ပိုင်းအတွင်းပြောင်းလဲလိုက်တာကြောင့်လူတွေလက်မှတ်ပေါ်ထွက်ဆန္ဒပြကြတာပါဆန္ဒပြပွဲတွေအခြေအနေတွေဆိုးလာတာကြောင့်ဗုဒ္ဓဟူးနေ့မှာကာဇက်စတန်တမရကအရေးပေါ်အခြေအနေကြီးညာပြီးပြင်းပြင်းထန်ထန်တုံ့ပြန်နှိမ်နင်းသွားမယ်လို့ TV ကနေပြောသွားခဲ့ပြီးနောက်တစ်နေ့မှာတော့အခုလိုပြင်းပြင်းထန်ထန်နှိမ်နင်းမှုတွေဖြစ်လာတာဖြစ်ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကကာဇက်စတန်နိုင်ငံသားရေးဝန်ကြီးကိုနိုင်ငံအရေးပေါ်ကြီးညာချက်အခြေအနေနိုင်ငံရေးအကျက်အသဲဖြေရှင်းရမှာလူ့အခွင့်အရေးတွေ မီဒီယာလွတ်လပ်ခွင့်တွေကိုလေးစားလိုက်နာပြီးဖြည့်ရှင်းဖို့ကြတာပရိနေမှာဖုန်းပေါ်ကနေပြောကြားခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်ထားပါတယ
်။ဆူရန်နိုင်ငံကခတ်တုံးမြို့တော်အပဝင်မြို့ကြီးတွေမှာဆက်ရနာသိမ်းမှုဆန့်ကျင်ဆန္ဒပြသူတွေကိုလွန်ညွေတက်ဖို့တွေကြတာပရိနေကမျက်ရည်ရုံပုံးနေနဲ့ပြစ်ခတ်နှိမ်နှင်းမှုတွေကြောင့်လူသုံးဦးသေဆုံးကြောင်းကျန်းမာရေးဝန်ထမ်းတွေနဲ့ကိုရိုင်းတွေ့သူတွေကပြောပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလတည်းဆက်ရနာသိမ်းပြီးနောက်ပိုင်းဆန္ဒပြသူတွေပေါ်နှိမ်နှင်းမှုတွေကြောင့်သေဆုံးသူ60ထက်မနည်းရှိသွားပြီလို့လည်းဒီမိုကရေစီလိုရှာမှုတွေကိုအားပေးထောက်ခံနေတဲ့ဆူဒန်ဆရာဝန်များကော်မတီကပြောဆိုထားပါတယ်။ကြတာပရိနေကသေဆုံးသူတွေဟာမြို့တော်ကနေနိုင်မြင့်တစ်ပတ်ခန့်မှရှိကြတဲ့အွန်ဒါမန်နဲ့ဘာရီမျိုးတွေကဆန္ဒပြပွဲတွေမှာပါဝင်သူတွေဖြစ်ပြီးလူမျိုးရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုတွေကြောင့်တေဆုံးရတာလို့လည်းပြောဆိုထားပါတယ်။ဆူဒန်ခေါင်းဆောင်ဟောင်းအိုမာအယ်ဘာရှားကိုဖြုတ်ချခဲ့ပြီးတဲ့နောက်2019ခုနှစ်ကအာနာခေါ်ဝေသဘောတူညီချက်အရအုပ်ချုပ်နေတဲ့အသွင်ကူးပြောင်းရေးဆွေးနွေးပွဲကိုဖြုတ်ချပြီးအာနာသိမ်းခဲ့တဲ့စစ်တပ်ကိုဖိအားပေးတဲ့အနေနဲ့ဆန္ဒပြသူတွေကမြို့တော်မှာရှိတဲ့သမရနန်းတော်အနီးအထိရောက်အောင်ကြိုးပမ်းခဲ့ကြတာပါ။သွင်ကူပြောင်းရေးလုပ်ငန်းစဉ်တည်ငြိမ်အောင်လုပ်ဖို့လိုအပ်ချက်အများစုတဲ့အကြောင်းပြချက်နဲ့အာဏာသိမ်းခဲ့တဲ့ဆူဒန်ဆက်ရနာမယ်နေဘက်ကတော့ကြာသာပြင်းကဆန္ဒပြပွဲတွေကိုနှိမ်နှင်းမှုတွေနဲ့ပတ်သက်လို့တစုံတရာပြောဆိုတာမရှိသေးပါဘူး။ငြင်းချမ်းစွာဆန္ဒပြတွေကိုခွင့်ပြုထားပေမဲ့ထိခိုက်မှုတည်ချေအောင်လုပ်တဲ့သူတွေကိုတော့ရေးချီမှာဖြစ်တဲ့အကြောင်းအာဏာပိုင်တွေကအစောပိုင်းမှာပြောဆိုထားကြပါတယ
်။အသွေးကြောင့်ရှိဝိုင်းအတန်တမန်တူဖြစ်တဲ့ဒေးဗစ်ဆာရာဖီးလ်ကိုဆိုမာလီယာ၊ဂျီဘူတီ၊အီရီထရီးယားနဲ့အီသီယိုးပီးယားနိုင်ငံတို့ပါဝင်တဲ့အာဖရိကဥကြိုဒေသအထူးကုလသမဂ္ဂအဖြစ်ခန့်အပ်ကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကကြာတာပရိနေမှာကြေညာလိုက်ပါတယ်။အသက်68နှစ်ရှိပြီဖြစ်တဲ့တန်အမတ်ဒေးဗစ်ဆာဒဖီးဟာတူရကီနိုင်ငံတန်အမတ်အဖြစ်တာဝန်ထမ်းဆောင်ဖို့လိုလို့ပါရှန်ပင်လယ်ကွေ့နိုင်ငံတွေလဘနွန်နဲ့အီရတ်နိုင်ငံမှာလည်းတာဝန်ထမ်းဆောင်မှုပါတယ်။တန်အမတ်ဆာဒဖီးဟာနိုင်ငံတကာတန်တမန်အတွေ့အကြုံတွေနဲ့ကမ္ဘာတလားကခက်ခဲတဲ့သဘောထားကွဲလွဲမှုညင်းပွားမှုတွေကိုပါဝင်ပတ်သက်ဖြေရှင်းခဲ့မှုတွေဒီအတွေ့အကြုံတွေဟာဒီဒေသတွင်းကပြဿနာတွေကိုဖြေရှင်းရမှာအထောက်အကူဖြစ်မှာဖြစ်ကြောင်းနဲ့အာဖရိကဥကြိုဒေသမှာအမေရိကန်အစိုးရရဲ့အကျိုးစီးပွားကိုလည်းပုံမပန်ဖို့ပေးနိုင်မယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။အထူးကိုယ်စားလှယ်ဟောင်းဂျက်ဖရီဖဲလ်မန်ကတော့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့အာဖရိကဆိုင်ရာကိစ္စရပ်တွေကိုအကြံပေးဖို့ဌာနတွင်းမှာဆက်ရှိနေမယ်လို့သိရပါတယ်။အာဖရိကဥကြိုဒေသတွင်းကဆိုမာလီယာနိုင်ငံမှာရွေးကောက်ပွဲရွေးဆိုင်မှုအီသီယိုးပီးယားနိုင်ငံမှာတော့အစိုးရနဲ့တီဂရီလက်နက်ကင်တပ်တွေအကြားတိုက်ပွဲစားတဲ့ပြဿနာတွေနဲ့ရင်ဆိုင်နေရတာပါခင်ဗျာ
။ VOA American နဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီမဲ့ကတည်းကမြန်မာပိုင်းစီစဉ်ရဲ့တောက်ကြံနေမနခင်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့ဒီကနေ့တောက်ကြံနေမှာစတင်မဲ့မြန်မာနိုင်ငံခီးစဉ်အတွင်းငင်းချင်းရရှိဖို့နဲ့အကြမ်းဖက်မှုတွေအဆုံးသတ်ရေးကြိုးပမ်းမဲ့အကြောင်းပြောဆိုထားပေမဲ့ခီးစဉ်ပေါ်ဝေဖန်မှုတွေလည်းဆက်လက်ထွက်ပေါ်နေပါတယ်။ဖေဖော်ဝါရီလတရနေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းပထမဆုံးနိုင်ငံအကြီးအကဲတူရဲ့ခီးစဉ်ဟာဆက်ရနာပိုင်းတွေကိုတရားဝင်လက်ခံရရောက်မှာကိုလည်းဒီမိုကရေစီလို့ရှာသူတွေနဲ့လူ့ခွင့်ရေးအဖွဲ့တွေကစိုးရိမ်နေကြတာပါ။နိုင်ငံကလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကလည်းခီးစဉ်ကိုဖျက်ဖို့ကြာသာပတိုင်းနဲ့မှာပဲကြေညာချက်ထုတ်ပြန်တိုက်တွန်းထားပါတယ်။စစ်ကောင်စီကတော့ဗိုလ်ချုပ်မူကြီးမင်းအောင်လည်းဖိတ်ကြားချက်နဲ့နှစ်ရက်ကြာအလုပ်သဘောလာရောက်မဲ့ခီးစဉ်တွင်နှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ကိစ္စတွေကိုဆွေးနွေးမှာဖြစ်တယ်လို့အရှေ့တောင်အရှေ့နိုင်ငံများအသင်းအာဆီယံအပါအဝင်ဒေသရင်းကိစ္စတွေကိုဆွေးနွေးမှာဖြစ်တယ်လို့ခီးစဉ်မတိုင်ခင်မှာပဲသတင်းထုတ်ပြန်ပြောဆိုထားပါတယ်
။ထိုင်းနိုင်ငံမှာဗီဇာပြောင်းကိုဗစ်မျိုးကွဲအိုမီခရွန်ကူးစက်မှုနှုန်းမြင့်တက်လာသလိုနေ့စဉ်ကိုဗစ်ကူးစက်သူလူနာဦးရေ9000အထက်ကိုရောက်ရှိလာတာကြောင့်ထိုင်းကျန်းမာရေးဝန်ကြီးဌာနကကိုဗစ်သတိပေးချက်အဆင့်3နဲ့အဆင့်4အထိတိုးမြှင့်ထုတ်ပြန်လိုက်ပါတယ်။ကိုဗစ်ကပ်ဘေးကြောင့်နှစ်နှစ်ကြာစီးပွားရေးကျဆင်းနေမှုတွေကိုနလန်ထူဖို့ကြိုးစားနေတဲ့ထိုင်းနိုင်ငံမှာမြန်မာရွှေ့ပြောင်းအလုပ်သမားတွေလည်းတန်းနဲ့ချီပြီးရှိနေတာပါ။ကိုဗစ်ကန့်သတ်ချက်တွေအရနိုင်ငံသားသားရွှေ့ပြောင်းအလုပ်သမားတွေနယ်မြေကျော်ပြီးခီးသွားလာခွင့်တွေမရကြတဲ့အတွက်အခက်အခဲတွေရှိနေတယ်လို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုပ်သမားရေးဆိုင်ရာတာဝန်ခံဦးမင်းဦးကပြောပါရစေ။အ
လုပ်သမားတွေတော့ခက်ခဲရတာအခုတော့မှပဲသွားလာတာသွားလာခွင့်မှမရဘူး။သူကြီးတဲ့ဆိုတော့အလုပ်ကကျွန်တော်တို့ဘက်ဒီမှာဆိုလို့ရှိရင်လည်းဟိုတယ်တွေဘာတွေကအခုစရုံပဲရှိသေးတယ်လေ။ဒီလိုတွေပြန်ဖြစ်တယ်ဆိုတော့တခါပြန်ပိတ်ပြီးတော့ကတော့ပို့ဆိုရင်နောက်အလုပ်ပြောင်းကျွေးတဲ့နေရာမှာလည်းတခြားပြည်နယ်မှာသွားပြီးလုပ်လို့ဆိုလို့ရှိရင်တိုးတက်ခက်ခဲဖြစ်တာ။သူကတဲ့အလုပ်သမားဝန်ထမ်းရိုးပဲသူကထားမှာ
2022ခုနှစ်နိုဝင်ဘာလမတိုင်မီကိုဗစ်ကာကွယ်ဆေးနှစ်ကြိမ်ထိုးပြီးတဲ့သူတွေအနေနဲ့3ကြိမ်မြောက်ကိုဗစ်အားဖြင့်ကာကွယ်ဆေးထိုးဖို့တွေကိုလည်းထိုင်းအစိုးရကတိုက်တွန်းထားပါတယ်။ထိုင်းနိုင်ငံမှာကိုဗစ်အသေးပြုလူနာ2သန်း 2 3ကျော်ရှိနေပြီဖြစ်တယ်လို့ဇန်နဝါရီလ6ရက်နေ့တနေ့ထဲမှာပဲကူးစက်သူဥယျာဉ် 9,800 ကျော်အထိပြန်ပြီးမြင့်တက်လာပါတယ
်။ကမ္ဘာတစ်လုံးနိုင်ငံတွေမှာလူဦးရေအနည်းဆုံး80ရာခိုင်နှုန်းကိုဒီနှစ်ဇူလိုင်လနောက်ဆုံးထားပြီးကိုဗစ်ရောဂါကာကွယ်ဆေးထိုးနှံအောင်စီစဉ်ကြဖို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ကတိုက်တွန်းလိုက်ပါတယ်။ကာကွယ်ဆေးထိုးနှံတဲ့အစီအစဉ်တွေအောင်မြင်မှုမရမချင်းကာယရောဂါကိုအဆုံးသတ်နိုင်မှာမဟုတ်ကြောင်းလည်းသတိပေးခဲ့တာပါ။နောက်ဆုံးပေါ်ကိုဗစ်ရောဂါကူးစက်ဆေးတွေထိရောက်တဲ့စံတန်စစ်ဆေးမှုတွေကိုနိုင်ငံတိုင်းမှာသုံးနိုင်အောင်ချမ်းသာတဲ့နိုင်ငံတွေကစီစဉ်ကြဖို့လဲဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ရင်းချုပ်ကကြာသပတေးနေ့သတင်းစာရှင်းလင်းပွဲမှာ WHO ညွှန်ကြားရေးမှူးချုပ်တီထရိုစ်အဒနွန်ဂေဘရီယေဆုစ်ကတိုက်တွန်းသွားပါတယ်။ပြီးခဲ့တဲ့2022ခုနှစ်အတွင်းတိုးတက်မှုတွေရှိခဲ့ပေမဲ့ကာကွယ်ဆေးနဲ့ကျန်းမာရေးဆက်ရှောက်မှုတွေမှာမငြိမ်မြမှုတွေဟာအကြီးဆုံးဆုံးရှုံးမှုဖြစ်နေလဲပြောဆိုသွားခဲ့ပါတယ်။
ကျလာဘရီနေမြောက်ကိုရီးယားနိုင်ငံကစံသက်ပြစ်လွတ်လိုက်တဲ့ပေတိန်သက်ဒုံးကျည်ဟာမြောက်ကိုရီးယားအစိုးရကပြောသလိုပဲတကယ်ပဲအတန်ထက်ငါးစမြင်တဲ့ဒုံးကျည်ဟုတ်မဟုတ်ကိုပြန်လည်စီစစ်နေတယ်လို့အမေရိကန်အစိုးရကပြောကြားလိုက်ပါတယ်။အမေရိကန်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံအစိုးရတွေကတော့ပေတိန်သက်ဒုံးကျည်ဆိုတာကိုကနဦးအတည်ပြုထားပြီးဂျပန်အစိုးရကတော့ဒီဒုံးကျည်ဟာကီလိုမီတာ900ကျော်ပြန်တန်းခဲ့တယ်လို့ခန့်မှန်းထားပါတယ်။ပန်ဒဂွန်ပြောခွင့်ရဒုဗိုလ်မှူးကြီးမာတင်စမိုင်နာကအခုလိုစံသက်လွတ်ခဲ့တာကိုသိရှိကြောင်းအခြေအနေမှန်တွေသိရဖို့ကိုမိဖက်နိုင်ငံတွေနဲ့ပူးဆွဲလှုပ်ဆောင်နေကြောင်းနဲ့ဘာတွေဆက်လုပ်ရမယ်ဆိုတာကိုလည်းစီစစ်တွက်ချက်နေတယ်လို့ပြောပါရယ်ကြာတာဘရင်းနဲ့အစောပိုင်းမှာအတန်ထက်9ဆမြန်တဲ့ပေတိန်သက်ဒုံးကျည်ကိုစံသက်လွတ်တင်နိုင်ခဲ့တယ်လို့မြောက်ကိုရီးယားအစိုးရပိုင်းသတင်းဌာနကနေကြေညာခဲ့တာပါထုတ်ပြန်ကြတဲ့မှာအတန်ထက်9ဆမြန်ပေတိန်သက်ဒုံးကျည်တဲ့ရင်ကနေတဆင့်ဒီဒုံးကျည်ကိုလွတ်တင်ခဲ့တယ်လို့ပြောဆိုပါရယ်ခင်ဗျာ
တောင်ကြနေမနေခင်ထေတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့ကိုရဲမွန်တို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတင်ဆက်ခင်မှာအရင်ဦးဆုံးသတင်းပေးပို့ချက်တွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းနန်ခမ်းမြို့အဝင်စစ်စေးရေးဂိတ်ကိုမနေ့နေ့ကင်း2နာရီကျော်လောက်ကအမည်မသိလက်နက်ကင်တွေဘုံးပစ်လောင်ချာနဲ့ပစ်ခတ်ခဲ့ပြီးနောက်အပြန်အလှန်ပစ်ခတ်မှုတွေရှိခဲ့ပါတယ်ဒီပြစ်ခတ်မှုမှာထိခိုက်တာမရှိခဲ့ပေမဲ့မနေ့ကနန်းခမ်းမြို့တွင်တိုက်ပွဲဖြစ်ခဲ့တာကြောင့်ထိတ်လန့်နေတဲ့မြို့ကန်တွေပို့ပြီးတော့ခြောက်ချခဲ့ရပါတယ်။ရန်ကုန်ကပေးပို့လာတဲ့ရှမ်းပြည်မြောက်ပိုင်းအခြေအနေကိုကိုစော်မိုးကျော်ပြောပြပေးပါအောင်ဗျာ
။ကြာတာပနေ့နေ့နေကင်းပိုင်းမှာမူဆယ်မြို့ဘက်ကနေနန်းခမ်းမြို့ဘက်အဝင်ရက်ွက်3ကစစ်စေးရေးဂိတ်ကိုအမည်မသိလက်နက်ကင်ဖွဲ့တွေက M40 ခေါ်ဘုံးပစ်လောင်ချာနဲ့လာရောက်ပစ်ခတ်ခဲ့တာကြောင့်အပြန်အလှန်ပြစ်ခတ်မှုဖြစ်ပွားခဲ့ကြောင်းနမ်ခမ်းမြို့ကန်တဦးက VOA ကိုအခုလိုပြောပါတယ
်။နမိုင်ကျော်တော့ပြစ်တယ်။သူက6ရောက်လာတယ်။သူက M40 နဲ့ပြစ်တယ်။ M40 3လုံးတော့ပြစ်တယ်။ဆေးဟိုင်းရွာဖက်ကနေလာပြတော့မှအဲ့ဒီသူတို့ကျင်းဆောင်တဲ့နေရာမှာပြစ်လာတယ်။သူကပြန်ချင်းလေးရောက်တယ်။တကယ်လည်းအပြန်လာပြစ်တော့15ချက်တော့သူပြစ်ပြစ်သွားတယ်။ရက်ကွက်ကသူကရက်ကွက်ပြစ်ဆိုမန်ခမ်းရက်ကွက်ခေါ်တာပေါ့။သူကမြို့ဝင်နဲ့နမ်ခမ်းမြို့ဝင်သူကအဲ့မှာစစ်စေးရေးကြည့်ရှိတယ်အဲ့နေရာတွေကဒီလိုခံရတာဖြစ်တဲ့နေရာ
ဒီပြစ်ခတ်မှုကြောင့်ထိခိုက်ဒဏ်ရာရရှိမှုရှိမရှိမသိရကြောင်းကိုလည်းပြောပါတယ်အခြားဒေသခံတူကတော့ပြစ်ခတ်တံတွေကြားရကြောင်းနဲ့ဘယ်နေရာမှာဖြစ်တယ်ဆိုတာကတော့အတိအကျမသိကြောင်းပြောပါတယ
်ကျန်တော့ကြားရတယ်မင်းဘယ်လိုကပါဖြစ်တယ်ဆိုတာတော့သိချမ်းသိအဲ့ညို့ဘောဘက်မူတဲ့အဲ့ဆန်ငန်းညို့အထွက်ဟိုဘက်မူမူဆဲဘက်အတော်လဲဘယ်မှာပထတော့ဘလို့ရှိလဲကမပြောတတ်ဘူး
ဒီဇင်ဘာလ9ရက်နေ့မနေ့7နာရီလောက်တုန်းကလည်း TNLA ခေါ်တအန်းပလောင်အဖွဲ့တပ်ဖွဲ့ဝင်တွေဟာနမ်ခမ်းမြို့ထဲဝင်ရောက်ခဲ့ပါတယ်။ဒီလိုဝင်ရောက်လာပြီးနောက်နေကင်း12နာရီလောက်မှာစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့ပြီးတိုက်ပွဲစတင်ဖြစ်ခဲ့ပါတယ်။အဲ့ဒီပစ်ခတ်မှုကြောင့်ကလေးငယ်2ဦးအပါအဝင်ဒေသခံ6ဦးလက်နက်ကြီးကြီးထိမှန်ခဲ့ပါတယ်။ဗုဒ္ဓဟူးနေ့တိုက်ပွဲဖြစ်ပြီးနောက်မှာနမ်ခမ်းမြို့ရဲ့အတွင်းမှာအသွာအလာမရှိသလောက်ဖြစ်ပြီးပြည်သူအများစုဟာအထိတ်တလန့်နဲ့ရှိနေကြောင်းဒေသခံအမျိုးသမီးတူကအခုလိုပြောပါတယ
်။ကိုယ်အိမ်စိတ်ကတော့မနေ့တုန်းကအခြေအနေတော့တော်တော်လေးကိုတုံ့လုံးချက်ပြရကောင်းရပေါ့နော်။ဒီနေ့အတန်းနဲ့ရှာလိုက်တဲ့လည်းဒီမှာတော့မနေ့ကလိုမျိုးပုံစံမျိုးဆက်ဖြစ်မလားဆိုမှတော်တော်လေးကိုကိုယ်ရင်ကြတ
ယ်။ဂျာတာပရင်းနေ့မှာတော့မြို့အတွင်းလူအသွာအလာတိတ်မရှိသလိုဈေးဖွင့်တာလည်းမရှိဘူးလို့နမ်ခမ်းမြုတ်ခမ်းအမျိုးသားတဦးကလည်းပြောပါတယ်
။မရောက်ကြတော့မရောက်ကြတော့ဘယ်လိုဆေးရဆေးရတော့ပိတ်သွားပြီ။ဘယ်မှမရောက်ရဲကြတော့လေအဖြစ်ကလန့်ဖြစ်နေတယ်။မနေ့ကတော့လူကြီးနာတော်များတယ်။ ဒီလိုတော့မှနည်းနည်းဆိုရင်စိတ်ချရတော့ညို့ညို့ပဲဝင်မှန်လည်းကြောက်တယ်အဲကြောင့်ညို့သေးတော့စိတ်စိတ်နေတာပဲ
January 4ရက်နေ့တုန်းကနမ်ခမ်းမြို့မြို့မဇေအတွင်းလူနှစ်ယောက်တင်နာနဲ့ပြစ်ဒဏ်ခံခဲ့ရပါတယ်။အဲ့ဒီသေဆုံးသူနှစ်ဦးဟာ TNLA အဖွဲ့ကဇေအတွင်းစက်ကြီးကောက်ယူသူတွေဖြစ်တယ်လို့ဒေသခံတွေကပြောဆိုခဲ့ကြပါတယ်။အဲ့ဒီနောက်9ရက်နေ့မှာတော့ TNLA တပ်ဖွဲ့တွေကနမ်ခမ်းမြို့အတွင်းဝင်ရောက်လာကြတဲ့နောက်စစ်ကောင်စီတပ်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့တာပါ
။ကုစုံမိုးကျော်ပြောပြသွားတာပါခင်ဗျာ။ဒီလိုမျိုးနန်ခမ်းမြို့မှာပြစ်ခတ်မှုဖြစ်ပွားခဲ့ချိန်မှာပဲရှမ်းပြည်မြောက်ပိုင်းတရုတ်မြန်မာနယ်စပ်မူဆယ်ကုန်းသွေးစုံမှာတော့မြန်မာကုန်င်္ဂါတွေရာနဲ့ချီပြီးတော့ပိတ်မိနေပါတယ်အကြောင်းကတော့ကူးစက်မြန်အိုမီခရွန်ကြောင့်တရုတ်ဘက်ကနယ်စပ်ဂိတ်ပြန်ပိတ်သွားမှာကိုမြန်မာကုန်တွေကစိုးရိမ်တဲ့အတွက်ကုန်တွေကိုစုပြုံပြီးရသလောက်တင်ပို့နေတာဖြစ်နိုင်ကြောင်းကုန်တွေကခံမှန်းပါတယ်မြန်မာပြည်တွင်းကပေးပို့လာတဲ့ဒီသတင်းကိုတော့ဒေါခင်မျိုးသက်ကပြောပြမှာပါ
မြန်မာနဲ့နေဆက်ကုံတွေမှာတရုတ်ဘက်ကနေကာယောဂါအကန့်သက်တွေတိုးလိုက်တဲ့အပြင်ကိုဗစ်ပိုးမျိုးကွဲတဲ့အိုမီခရွန်ကြောင့်နှစ်နိုင်ငံနေဆက်ကုံတွေမရေမရာဖြစ်လာတာနဲ့တရုတ်နှစ်တကူပိတ်ရရှင်နဲ့ဂျုံရမာတွေကိုစိုးရိမ်ပြီးတရုတ်နေဆက်ဘက်ကကုံတွေပို့နိုင်ဖို့အတွက်ရောက်နေတဲ့မြန်မာကုံကားကရာနဲ့ချီပြီးရှိနေပါတယ်မြန်မာကားတွေဟာတရုတ်နိုင်ငံတဲကိုဝင်ခွင့်မရပဲတရုတ်ကားနဲ့ကုံကိုလဲလှဲပြီးတည်ရတာဖြစ်တဲ့အတွက်တရုတ်ဖက်မှာလည်းလုံလောက်တဲ့ကုန်ကားရဖို့အတွက်အခက်အခဲဖြစ်နေတာပါ။ဒါကြောင့်မြန်မာဖက်ချမ်းမှာဖရဲ၊တခွအပါဝင်၊ဆန်၊ပဲ၊ရဘာနဲ့စားတောက်ကုန်တင်လာတဲ့ကားတွေရာနဲ့ချီပြီးပိတ်မိနေတာလို့မူဆယ်ဆန်ကုန်တဲ့အသင်းရဲ့ဒုဥက္ကဋ္ဌဦးမင်းသိန်းက VOA ကိုပြောပါလေ
။ဘုန်းတော်ကဒီကားနဲ့လောက်ပါအောင်ဗမာပြည်ကားတွေတိုးဆောက်ပြီးမဖြစ်ဘူး။အဲ့တော့ဘာဆက်ဆက်ဖြစ်လာလဲဆိုတော့ကျွန်တော်တို့တင်လို့တဲ့ကုန်ကြီးကများတယ်။ကားကြီးကနည်းတယ်။ဒါကြောင့်ကောင်းလူကြီးတွေကလူကြီးတွေတင်ကြမှာခရီးတော်ကားကားတွေကပုံတော့ဝင်နေဖြစ်တယ်ဒီကတော့ကြိုက်တယ်ဒီကတော့ဒီကားကစီးဒီ22ပိုင်းပါတဲ့ဆဲကားကြီးဒီကတော့3000ကျော်လူကြီးတွေပမာဏသိတူရပါဘူးကျွန်တော်ဆောင်းနာပြည်သမားလုံးဝမကြိုက်တယ်ဘယ်လိုနိုင်လို့ဒီပိတ်ကြီးကားကြီးသွားတယ်ဟောက်တို့ချင်းလို့အတွက်ဒါတယောက်ပြည်ကိုလို့ကြာဝင်ဖို့ကဒီလိုခေါက်ပြီးသွားမရဘူးမကြမ်းနဲ့ချီတယ်ကျွန်တော်တို့လာမှစတာနဲ့စတာလာ
ကုန်ကားအများစုကတော့တရုတ်ကုန်ကားကိုငှားရမ်းဖို့အတွက်မတက်နိုင်တာကြောင့်ဆောင်းဆန်းရင်မူဆယ်မှာပဲကြန့်ကြန်နေတာပါဒါပေမဲ့လည်းရက်ရှည်အထားမခံတဲ့တစ်တီးကားတွေကတော့မြန်မာပြည်ဘက်ကနေမူဆယ်ဘက်ကိုနေတိုင်းဝင်နေပါတယ
်ဒီလိုဒီမှာအုပ်ကတော့တွေ့လို့ဒီခေတ်ကပြေးလာရင်ငါတို့ဝင်ရတော့ပါဘူးဆိုပြီးတော့အလုပ်ရတဲ့ဒီမှာသိစားတယ်ပါတယ်ကွာအဲ့တော့ကျွန်တော်တို့ခေပါဒီနေ့မှာဒီနေ့ဒီကွာဆက်ပြီးတော့ဒီနေ့ဒီကွာမတိုင်ဘူးကျွန်တော်ဇန်နဝါရီ15ရက်လောက်တယ်ကွာလို့မလို့တော့ကျွန်တော်တို့ရတဲ့ဒီလိုမျိုးဒီကွာပိတ်ရှင်အလုပ်ရဖို့တဲ့အတွက်ဒီခောက်ကူကားကွာဒီနေ့ကြီးကြီးကကျူသွားတာဖြစ်ပါတယ်
ကိုဗစ်ပိုးကူးစက်မှုတွေကြောင့်မြန်မာနဲ့နေဆက်ကုန်တွေရေးကိုတရုတ်ဘက်ကကာလရှည်ပိတ်ခဲ့ပြီးတဲ့နောက်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာရှိတဲ့ချင်းစန်းကျော့ဂိတ်တစ်ခုကိုပဲနိုဗ ెంబ ာလ22ရက်နေ့မှာပြန်ပြီးဖွင့်ပေးခဲ့တာဖြစ်ပါတယ်။ဒါပေမဲ့ကိုဗစ်အကန့်အသတ်တွေကိုတရုတ်ဘက်ကထပ်ပြီးတိုးလိုက်တာကြောင့်ပိုးသက်ဆေးဖြန်းကားတွေ၊ကွန်တိန်နာတစ်တံနဲ့ကုန်ကားငှားရမ်းကားတွေ၊ crane ဆဲကားတွေဒါတွေကိုမြန်မာဘက်ကနေကြခံနေရပြီးအရင်ကထက်ကုန်ကျစရိတ်က20လောက်ပိုလာတယ်လို့မြန်မာကုန်တွေကပြောပါတယ
်ပြည်ဝင်မြန်မာဌာနရဲ့တောက်ကြနေမနေ့ခင်ရေဒီယိုအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာအခုတခါတော့ဒီဝန်ကြီးချုပ်ဟွန်ဆန်းရဲ့မြန်မာပြည်ခီးစဉ်အကြောင်းကိုလည်းတင်ပြခြင်းပါတယ်အာဆီယံအလဲကျဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်တဲ့ဟွန်ဆင်ဟာဝေဖန်မှုတွေမျိုးမျိုးရှိနေတဲ့ကြားကပဲမြန်မာနိုင်ငံကိုတောက်ကြနေမှာရောက်ရှိလာမှာဖြစ်ပါတယ်။သူ့ရဲ့ခီးစဉ်ဟာအာဆီယံကနေအရေးယူထားတဲ့မြန်မာစစ်ကောင်းဆောင်တွေကိုအတိမတ်ပြုရာကြတယ်ဆိုပြီးစန့်ကျင်ကန့်ကွက်မှုတွေလည်းရှိနေပါတယ်။ AP သတင်းဆောင်မကိုအခြေခံပြီးလေလာသုံးသက်သူတွေရဲ့အမြင်တွေကိုစူးစီးပြီးတော့ကုစုံမှုကြော်တင်ပြထားပါတယ်ဗျာ။
အာဆီယံရဲ့အလဲကျဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ဟာသူ့ရဲ့နှစ်ရက်ကြာခရီးစဉ်အတွက်မြန်မာနိုင်ငံကိုရောက်ရှိလာတော့မှာဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာပဋိပက္ခတွေပြင်းထန်နေတာရော့ကျသွားဖို့ဒေသတွင်းအာဆီယံနိုင်ငံတွေရဲ့တန်တမာရေးအရာကျူးကန်းမှုရပ်တန့်နေတာကိုပြန်လည်စတင်နိုင်ဖို့ဆိုတဲ့ခေါင်းစဉ်နဲ့ရောက်လာတာဖြစ်ပါတယ်။ဒါပေမဲ့တရားဝင်ရွေးကောက်ပွဲအနိုင်ရထားတဲ့အစိုးရအပေါ်အာဏာသိမ်းထားတဲ့စစ်ကောင်းဆောင်တွေကိုတရားဝင်အတိမတ်ပြုတ်လို့ဖြစ်သွားတဲ့ဆိုကအတော်များများကအမျက်ဒေါသထွက်ကြပါတယ်ပြီးခဲ့တဲ့နှစ်ကဒေတာတွင်အ အာဆီယံခေါင်းဆောင်တွေကအင်ဒိုနီးရှားနိုင်ငံဂျကာတာမှာကျင်းပခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ဖော်ဆောင်ရေးအတွက်အချက်၅ချက်ပါလုပ်ငန်းစဉ်တရက်ကိုအပြန်အလှန်သဘောတူခဲ့ကြပါတယ်။အဲ့ဒီ၅ချက်ထဲမှာမြန်မာနိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေရပ်တန့်ဖို့နဲ့နိုင်ငံရေးအရာစတင်ဆွေးနွေးကြဖို့ဆိုတဲ့အချက်တွေလည်းပါဝင်ပါတယ်။ဒါပေမဲ့ဒီသဘောတူညီချက်တွေဟာဘာမှအကောင့်အထည်ပေါ်မလာခဲ့ပါဘူး။ဒါကြောင့်အာဆီယံခေါင်းဆောင်တွေကမြန်မာစစ်ခေါင်းဆောင်တွေကိုစိတ်ပျက်ပြီးတုံ့ပြန်တဲ့အနေနဲ့2022ခုနှစ်အောက်တိုဘာလမှာကျင်းပတဲ့အာဆီယံထိပ်သီးအစည်းအဝေးပွဲမှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုတက်ခွင့်မပေးဘဲဘေးဖယ်ထားခဲ့ပါတယ်။အခုအချိန်မှာတော့အာဆီယံဥက္ကဋ္ဌအသစ်ဖြစ်လာတဲ့ဝန်ကြီးချုပ်ဟွန်ဆန်ကဒီရပ်တန့်နေတဲ့အကြအတဲကိုဖြည့်ရှင်းဖို့နီလန်းရှာတဲ့ဆိုပြီးလှုပ်ဆောင်လာတာဖြစ်ပါတယ်။သူဟာအရင်ဆုံးမြန်မာနိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံခဲ့ပါတယ်။အခုတော့သူကိုယ်တိုင်မြန်မာစစ်ကောင်းဆောင်နေနဲ့တွေ့ဖို့နေပြည်တော်ကိုရောက်ရှိလာမှာဖြစ်ပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ဟာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပထမဦးဆုံးရောက်ရှိလာမဲ့တိုင်းပြည်ခေါင်းဆောင်တဦးဖြစ်ပါတယ်။ဆွီဒင်နိုင်ငံကလွန်တက္ကသိုလ်ကအရှိနဲ့အရှိတောင်အာရှဆိုင်ရာကျွမ်းကျင်သူ Astrid Nolin Nielsen ကအခုလိုပြောပါတယ်
။ This is likely Hun Sen's last time as chair of ASEAN. So Hun Sen may very well entertain the idea that progress on the Myanmar crisis
ကြည့်ရတာကတော့သူ့အနေနဲ့ဒီကြိမ်အာဆီယံမှာဥက္ကဋ္ဌဖြစ်တာနောက်ဆုံးအကြိမ်ဖြစ်မယ်ထင်ပါတယ်။ဒါကြောင့်လည်းသူကတကယ်လို့မြန်မာနိုင်ငံကအခြေအနေတွေကိုတိုးတက်ကောင်းမွန်လာအောင်ဆောင်ရွက်နိုင်မယ်ဆိုရင်ဒါကိုသူ့ရဲ့အမွေအနှစ်တစ်ခုအဖြစ်နိုင်ငံတကာနိုင်ငံရေးနယ်ပယ်မှာလှုပ်ပြခြင်းပုံရပါတယ်။သူ့နိုင်ငံမှာလည်းပြည်ရင်းစစ်ကိုရက်ဆက်အောင်လုပ်နိုင်ခဲ့တဲ့အတွက်သူ့ကိုယ်သူလည်းငြင်းချမ်းရေးဖော်ဆောင်နိုင်သူနိုင်ငံရေးခေါင်းဆောင်တဦးလို့ရှုမြင်ပြီးမြန်မာပြည်ကိစ္စကိုလည်းဆောင်ရွက်လိုပုံရပါတယ
်။ဒါပေမဲ့မြန်မာနိုင်ငံအတင်းကလူအတော်များများကတော့သူ့ရဲ့ခီးစဉ်ဟာစော်ကားမှုတစ်ခုဖြစ်တယ်လို့မြင်ကြပါတယ်။မန္တလေးကစန္ဒပြပွဲဟာဘယ်လောက်အထိစိတ်ဆိုးဒေါသထွက်နေတယ်ဆိုတာကိုလက်ဟပြတိုက်လိုက်တဲ့ပုံရိပ်တစ်ခုဖြစ်ပါတယ်။သူတို့အနေနဲ့စစ်ကောင်းဆောင်တွေကိုတန်တမာရေးအရာအမြဲတမ်းအထီးကျန်အောင်လှုပ်ထားဖို့တောင်းဆိုနေတာပါ။အရာဖက်အဖွဲ့အစည်းကောင်းဆောင်တူဖြစ်တဲ့ဒေါခင်အုံမာကကြာတာဝရင်းနေ့မှာပြုလုပ်ခဲ့တဲ့ online ဆွေးနွေးပွဲတစ်ခုမှာအခုလိုပြောဆိုခဲ့ပါတယ
် People of Myanmar are clearly sending a very strong message that Hun Sen is not welcome in Myanmar. They are very upset that the
ဝန်ကြီးချုပ် Hun Sen ကိုမကြိုဆိုဘူးဆိုတာကိုမြန်မာပြည်သူတွေကရှင်းရှင်းလင်းလင်းပြပြသားသားဖော်ပြထားပြီးသားပါတနိုင်ငံလုံးကိုကြမ်းဖက်တိုက်ခိုက်နေပြီးလူတွေအများကြီးကိုတေစေတဲ့စစ်ကောင်စီကိုဝန်ကြီးချုပ် Hun Sen ကတရားဝင်မှုရှိအောင်လုပ်ပေးတယ်လို့ဖြစ်နေတဲ့အတွက်မြန်မာပြည်သူတွေဟာအတော့ကိုပဲစိတ်ဆိုးဒေါသထွက်ကြပါလေ
။ဝင်းကြီးချုပ်ဟွန်ဆန်ရဲ့အဓိကလှုပ်ဆောင်ချက်ဟာသူနာမည်ကောင်းဖို့လှုပ်တာဖြစ်ပေမဲ့ဒေသဆိုင်ရာအဖွဲ့အစည်းဖြစ်တဲ့အာဆီယံကိုထိခိုက်ကြဆင်းစေတယ်လို့သုံးသပ်သူတချို့ကပြောပါတယ်။ထိုင်းနိုင်ငံထူလာလာကောင်းတက္ကသိုလ်လုံခြုံရေးနဲ့နိုင်ငံတကာလေ့လာရေးဌာနကတွဲဘက်ပါမောက်ခတစ်တီနန်ပေါင်စုဒီရက်ကတော့အခုလိုမြင်ပါတယ်။
You know, if you have a coup and the coup makers can rule the country and control it, then that's a coup. This is a half-baked coup. It's half done. And the people are fighting back. So for ASEAN, this is a conundrum.
Anathine sura, anathine duga, taimbiko tencho naine, taimbiko ocho naine, so yin, daga aumyene anathine mu taku babe. Aguga anathine naga, tewet abyebe aumyene mare. Yidu rega pianle kukan taikai nijara ba.
Akulo kanga mure shine bimele, ဝင်ကြီးချုပ်ဟွန်ဆန်ကတော့သူဘာလုပ်နိုင်တယ်ဆိုတာကိုစောင့်ကြည့်ကြပါအောင်လို့ပြောဆိုထားပါတယ်။အနည်းကစောင့်ကြည့်ခံရပြီးအငင်းပွားပွဲဒီခီးစဉ်မှာတော့ဘယ်လိုပဲဖြစ်ဖြစ်ရခင်အာဏာသိမ်းခံခဲ့ရတဲ့ခေါင်းဆောင်အနေနဲ့တွေးခွင့်ရမှာတော့မဟုတ်ပါဘူး။ဒီခီးစဉ်မှာဆက်လက်ညှိနှိုင်းယူဖို့ဆိုရမှာလဲဒေါ်ဆန်းစုကြည်ဟာအပြစ်ဒဏ်ချခံထားရသူဖြစ်တဲ့အတွက်သူနဲ့တွေးဖို့ဆိုတာမဖြစ်နိုင်ဘူးလို့မြန်မာစစ်တပ်ခေါင်းဆောင်တွေကပြောဆိုထားပြီးဖြစ်ပါတယ်လို့လေလာသုံးသပ်သူတွေကတော့ပြောဆိုနေကြောင်းပါခင်ဗျာ
အခုတော့မြန်မာပြည်ကိုတရားဝင်လာရောက်မယ်ဆိုတဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့ဒီမြန်မာပြည်ခီးစဉ်နဲ့ပတ်သက်ပြီးတော့နိုင်ငံတကာမှာရောပြည်တွင်းမှာပါဝေဖန်မှုတွေမျိုးမျိုးထွက်ပေါ်နေပါတယ် AP သတင်းဆောင်မကိုကိုစောမိုးကျော်ပြောပြခဲ့တာပါခင်ဗျာအခုတခါတော့ပြည်တွင်းမှာဒီလက်ကင်ဖုန်း SIM ကတ်ရောင်းချမှုနဲ့အင်တာနက်လုပ်ငန်းဝင်ငွေကွန်တိုးမြင့်တဲ့ဥပဒေကိုမြန်မာစစ်ကောင်စီကမနေ့ကပဲပြဋ္ဌာန်းလိုက်ပါတယ်စစ်ကောင်စီဥက္ကဋ္ဌကလက်မှတ်ရေးထိုးထုတ်ပြန်လိုက်တဲ့အဲ့ဒီဥပဒေကြောင့် အရင်ဈေးပေါ်ပေါ်ရခဲ့တဲ့ SIM card တစ်ကပ်ကိုအခွန်ငွေ2000ကျပ်နဲ့အင်တာနက်လုပ်ငန်းဝင်ငွေအပေါ်မှာလဲ15ရာခိုင်နှုန်းကနေ30ရာခိုင်နှုန်းအထိအခွန်တွေတက်သွားပါတယ်။နိုင်ငံတော်ဝင်ငွေတိုးဖို့နဲ့အင်တာနက်အလွန်ကျွန်းသုံးဆွဲမှုကိုထိန်းသိမ်းဖို့ဆိုပြီးစစ်ကောင်စီကအကြောင်းပြပေမဲ့တကယ်တမ်းဘာတွေတက်ရောက်မှုရှိလာနိုင်မှာပါလဲ။ VOA ကိုဝင်းမင်းကနေမေးမြန်းရမှာအမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်တဦးကအခုလိုစာရှင်းပြပါတယ်
။ဒီဥပဒေကထူးဆန်းတာထွက်လာတော့အမှန်တော့သူကဒေတာတွေပဲဈေးတက်လိုက်ပြီ။ဒေတာနဲ့စတက်လိုက်ပြီလေ။ဒီတိုင်းဆက်တက်လိုက်ပြီးတို့လူတွေက wifi ပဲလှည့်လာတယ်။ဒါပေမဲ့ခု sync card ကိုဘာကြောင့်မလို့ဆိုတော့အတိက sync card ကို check ကုန်နှစ်ချက်ပြတ်ဖြစ်မှာပေါ့နော်။လူတွေကို internet တုံးလာယော့သွားမယ်။ click to donate တို့ဘာလို့ဘာညာ quick wire တုံးလာယော့သွားမယ်။အဲ့ဒါအပြင်တို့ text ဆက်ပို့ရလာမယ်ပေါ့။ဒါပေမဲ့တေချာတစ်ခုကတော့လူတွေကအသုံးဆွဲယော့သွားတာဖြစ်မှာပေါ့နော်။အသုံးဆွဲယော့သူတို့လိုချင်တဲ့ပုံစံမှာဒါပေမဲ့တကယ်တော့ကျွန်တော်ထင်တာတော့လေအောက်ခြေလူသားပဲထိလိမ့်မယ်ဗျ။အလေလက်တန်းစားနဲ့ဒီupper middle class ကတော့ကျွန်တော်ထင်တယ် wifi ကိုအဓိကသုံးနေတာတော့ကျွန်တော်တို့ခုချိန်ထိကတော့မထိတော့ဘူးတင်ဒေတာကိုသုံးတဲ့လူလန်းစားအဓိကများသောအပြင်အောက်ခြေလူလန်းစားပဲဖြစ်နေမှာထင်တယ်တချို့ကလေးကြောင့်နေရီမှမဟုတ်ဘူးကျွန်တော်စင်ကြေပုံးနေမှာတော့ sync card တွေကဖော်ပြတော့မယ်အဲ့လိုလှက်ပတ်သုံးကြတာဟုတ်လှက်ပတ်သုံးတကက်ဟိုဖြစ်လိုက်ပါညာဆိုတော့သူတို့အဲ့ဒီ PDF case ကပါညာလည်းပါမယ်ထင်ပါတယ်ကြည့်ရတယ်အဓိက sync card ကိုကြက်တာပေါ့ကြက်တာပေါ့ sync card ကိုနောက်ပြီးတော့ internet ကိုကြက်တယ် data ကိုကြက်တယ်အဓိကအဲ့ဒါပေါ့
ဟုတ်ကဲ့အဲ့ဒီတော့ဒီ sim card အသစ်ဝယ်ဖို့အတွက်အရင်ကနဲ့ရှင်းလိုက်အခုဘယ်လိုကွာသွားမလဲ
service provider တွေတခုထုတ်တိုင်းအစူအောင်2000ပေးရမယ်ဆိုသဘောဖြစ်တယ်ဒီအိုက်ဆိုရင်တကယ်တကယ်ထုတ်လိုက်တကယ်ရောင်းလိုက်တကယ်ဖြတ်လိုက်လို့တာပေးမလို့တော့နဲ့တူပါတယ်ကျွန်တော်လမ်းမမှာရောင်းနေရလေးကြိုက်တလောက်ဝယ်900လောက်ပဲပေးရတာဟုတ်ဆိုတော့အဲ့ဒါတွေကိုသူဖြတ်လိုက်ခြင်းနဲ့တူပါကြည့်ရတာဒါပေမဲ့ service provider တွေကအလကားနီးပါးလောက်အနော်ထားလမ်းမှာရောင်းနေအလကားနီးပါး900 1000ဆိုအလကားပေးရဖြစ်မှာပေါ့လေသူတို့အဲ့ဒီမှာသူတို့ကတော့သူတို့ကတက်ကိုတုံးစီခြင်းတယ်အဲ့ဒီမှာ data လည်းပေးထားတယ်ခုနပြောလို့ဖုန်းတဲတထောင်ဝန်းဆက်လို့ပေးရတယ်ဘာညာပေးထားတယ်ပြီးရင်ဆက်သုံးလိုက်သူတို့အဲ့ရအကျိုးမဲ့ယူမှာပေါ့ဒါပေမဲ့အခုလို့နေထားဆိုတော့2000ထိဆိုရင်တော့2000တော့သူတို့တက်ကို2000တော့အဆုံးခံမှာမဟုတ်ဘူးလေဆိုတော့အဲ့ဈေးခွက်တော့ပျောက်သွားမယ်ထင်တယ်သူတို့အဲ့လိုဟိုလူတွေအစ်စ်ကိုတုံးထိုင်ကြတော့မဟုတ်တော့ဘူးပေါ့နော် service provider တွေထိမှာပေါ့ indirect ထိမှာပေါ့
ဟုတ်ကဲ့နောက်တစ်ခုကဒီ internet ဝန်ဆောင်မှုပေါ့နော် data သုံးတာနဲ့ပတ်သက်မဲ့သဘောပေါ့အဲ့ဒီပုံမှာလည်းဒီဝင်ငွေအနည်းများပုံမူတည်ပြီးတော့ဒီ15ရာခိုင်နှုန်းကနေ30ရာခိုင်နှုန်းထိတိုးကောက်မယ်ဆိုတာကရော
အခုကတော့လူတွေပေါ်အရင် direct ထိပြီလေအဲ့ဆိုတော့ဟိုအရင်ဆုံးကလက်ထက်မှာတော့မှ900ရာခိုင်နှုန်းကောက်တယ်ဆိုတဲ့ဟာကိုအများစုကမကျေနပ်ကြဘူးဗျာ900ရာခိုင်နှုန်းဆိုတာဘာမှ family လည်းမဖြစ်ဘူးလေဖုန်းကိုကောက်တယ်ဆိုတာအခုက15ရာခိုင်နှုန်းဆိုတဲ့ဟာဒီအဲ့ဒါလည်းပုံမှန်တိုင်းဆိုတော့ service provider တွေကကျွန်တော်အရင်က service provider တွေကခံတော်မဟုတ်ဘူးကျွန်တော်တို့တစ်ထောင်ကန်ကတ်ကတ်ဝယ်မယ်ဟိဆိုရင်တကယ်တစ်ထောင်ရတာမဟုတ်တော့ဘူးလေကျွန်တော်ကိုက50ပဲရအထက်မှာဒါပေမဲ့အဲ့ဒီမှာ 5% commercial tax marginal commercial tax တုံးတယ်အခုဆိုရင်တော့သူပြောတဲ့ပုံစံအတိုင်းဆိုရင်15ရာခိုင်နှုန်းဆိုရင်တကယ်တော့150ပဲရအောင်ဆိုလိုဖြစ်သွားပြီဆိုတော့ဒါကြီးကဘယ်ဥပဒေနဲ့တော့ဥပဒေရ commercial tax ဆိုတဲ့ဟာဒီ900ရာခိုင်နှုန်းပဲဘာမှမကောက်ခွင့်ရှိသေးတာဒါပေမဲ့ तू ကထုံးစံအတိုင်းမှာလေပဇက်ဥပဒေဖြစ်မှာပေါ့နော
်ဟုတ်ကဲ့အဲ့ဒီတော့ဒီဥပဒေကြောင့်ဒီနောက်ထပ်ထိခိုက်နေတာတွေရောအထူးသဖြင့်တော့အခုလိုဒီကိုဗစ်အချိန်မှာပေါ့နော်အင်တာနက်ကိုအဓိကထားသုံးနေရချိန်မှာ
အဓိကတော့ online online ဈေးရောင်းနေတွေထိမှာအောင်နော်ဒီလည်းထိနေမယ်အခုက data တက်တာတော့တော်တော်ထိခိုက်နေပြီဟို online နေပြီးတော့လေဈေးရောင်းနေဟာဘာညာရောအရင်ထိခိုက်လာတယ်ပေါ့လေဆိုတော့အခုကဟိုကလေးတွေပညာရေးတို့ဘာလို့အရင်ထိခိုက်လိမ့်မယ် online ကလေးတွေပညာသင်တဲ့ဟာတွေကျွန်တော်လုံးဝ shop ဖြစ်သွားတယ်ခုချေကျွန်တော်အခုသူကဘာထူးဆန်းအောင်ဆို Wi-Fi တုံးတာမဟုတ် data ပဲတုံးနိုင်နေတယ်။ data များတုံးနိုင်မှာမဟုတ်ဘူးဆိုရင်တော်ဝိုက်တော်နီးရဖြစ်တော့ခုနက consumer တွေထိခိုက်လိမ့်မယ်ထင်တယ်ကြည့်ရ
။ဟုတ်ကဲ့အဲ့တော့ဒီဥပဒေတဲ့ကြောင့်ဘသူတွေရောနောက်ဆုံးအမျက်ထွက်နိုင်မယ်လို့သုံးသပ်နိုင်မယ
်။အမျက်ကတော့ကျွန်တော်ရှင်ဘယ်သူမှမရတာအလုံး loss ဖြစ်သွားမှာ loss of situation ပဲ။သူတို့မျက်မလားလို့စကားဆာဝင်လုံးတက်ဖြစ်မှာလို့ဒီသူတို့ရဲ့အကျိုးစီးပွားတစ်ခုနိုင်ငံရဲ့အကျိုးစီးပွားတစ်ခုတက်ပေါ်လင်းလုပ်တက်ထင်တာပဲ။တိုင်းပြည်တွေတိုးတက်တယ်ဆိုတာ internet speed နဲ့ဘလောက်မြန်လဲပေါ်မှု TV တိုင်းပြည်ကပြိုင်နေကြတာလေ။လူတွေများဘလောက်များ free pay တော့နိုင်မယ်ပေါ့ပြိုင်နေရ။ဥပမာကြောင်းပြန်ပြန်ဖြစ်ပြီးတော့ internet data တန်ဖိုးကနှစ်ဆတက်သွားတယ်။ internet speed တွေကကျလာတယ်။ဆိုတော့လက်ရှိကမ္ဘာကြီးသွားတဲ့ trend နဲ့ပြန်ကြည့်မယ်ဆိုရင်တော့မြတ်တက်လူတော့တောင်မှမရှိဘူးတင်တာ။ဘာဖြစ်လို့လဲဆိုတော့အခုကြည့်လေဟိုကတော့မှဒိန်တော့အခုသူ့ကမ္ဘာကြီးရောင်းလိုက်ပြီလေ wave fan ကြီးကိုလေ။ဒီကြားတစ်ခုကတော့အခြေအနေမကောင်းတော့ဘူးပေါ့နော်။သူတို့ဟိုဥစားဆုတ်တယ်လို့ပဲမြင်တာပဲကျွန်တော်တင်တာ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။
ကိုဝင်းမင်းမေးမြန်းတင်ဆက်ခဲ့တာပါခင်ဗျာမကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်มาဖြစ်ပါတယ
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထောက်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်မင်္ဂလာမနက်ခင်းပြကြပါစေခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line no meter 3249အပြင် VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍဒီနောက်ပိုင်းမှာတော့ဒီကြားမဲ့တိုင်းရင်းသတင်းလှအစီအစဉ်မှာ
ရှစ်လက်တာကာလအတွင်းမှာဆိုရင်ပေါ့ဒီရှမ်းပြည်တောင်ပိုင်းနဲ့မြောက်ပိုင်းပေါ့လေအကုန်လုံးပြန်တွေ့ကြည့်လိုက်မယ်ဆိုရင်တော့စပေးရှောင်းပေါင်းကဒီ2000ခွဲဝန်းကျင်လောက်ရှိတယ
်အခုရင်ဆုံးတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရပါမယ်ခင်ဗျာ2020ရွေးကောက်ပွဲဝင်ဖို့တည်ထောင်လိုက်တဲ့မွန်ညင်ညွတ်ရေးပါတီဟာစီကောင်စီနဲ့ပူးပေါင်းလိုက်တဲ့အတွက်စီလုံးညင်ညွတ်ရေးပြပြသွားရပုံကိုဦးအောင်ခင်ကရေးသားတင်ပြထားပါတယ်ဗျာ
မြမပြည်တောင်ပိုင်းဖြစ်တဲ့ဘကိုးတိုင်းမွန်ပြည်နယ်၊ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းရဲ့စစ်ဘေးဒုက္ခတွေအခြေအနေကိုဇန်နဝါရီလ2ရက်နေ့ထုတ်တန်လွင်တိုင်းသတင်းဌာနကဖော်ပြပါတယ်။ကရင်ပြည်နယ်မှာဒုက္ခတွေ9000ကျော်၊ဘကိုးတိုင်းမှာ3000ကျော်၊တနင်္သာရီတိုင်းမှာ3800ကျော်ရှိပြီးမွန်ပြည်နယ်မှာတော့ဒုက္ခတွေ3900ကျော်ရှိပါတယ်။ဒုက္ခတွေဥယေဟာတိုးပွားနေပါတယ်။မွန်ပြည်နယ်မြောက်ပိုင်းကျိုက်တုံနဲ့ဘီးလင်းမှာကစစ်ဘေးဒုက္ခတွေရှိပုံရပါတယ်။ပြည်သူကာကွယ်ရေးတပ်ရှိပြီးကရင်ပြည်နယ်နဲ့ဆက်နေတာကြောင့်တိုက်ပွဲတွေဖြစ်ပွားနေပုံရပါတယ်။မွန်ပြည်နယ်မှာဝါအရင်ဆုံးနိုင်ငံရေးပါတီဟာမွန်ပြည်စစ်ပါတီပါ။1995ကတည်းကစစ်တပ်နဲ့အပြစ်ရထားတာမို့အပြစ်ရစစ်တပ်26နှစ်ရှိပြီဖြစ်ပေမဲ့ရီမန်းချက်နဲ့အလန်းဝင်းနေပုံရပါတယ်။လက်နဲ့မကိုင်းတဲ့အဖွဲ့ကတော့မွန်ညင်ညွတ်ရေးပါတီဖြစ်ပါလေ။မွန်အမျိုးသားပါတီနဲ့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီတို့2019မှာပူးပေါင်းပြီးတည်ထောင်တဲ့မွန်ညင်ညွတ်ရေးပါတီ2020ရွေးကောက်ပွဲမှာပြည်내အမှတ်6နေရာအနိုင်ရရှိတာဟာမွန်ပြည်သူတွေအတွက်ကြည်နူးစရာဖြစ်လာပါတယ်။ပါတီနှစ်ခုမပူးပေါင်းခင်ကတော့ကိုယ်စားလှယ်3နေရာသာရရှိပါတယ်။
မွန်ပြည်နယ်မှာနိုင်ငံရေးပါတီအတော်များများရွေးကောက်ပွဲဝင်ကြပေမဲ့မွန်ညင်ညွတ်ရေးပါတီနဲ့ NLD ကသာလူထုထောက်ခံမှုအများဆုံးရပါတယ်။ဒါကြောင့်နှစ်ပါတီကြားပြိုင်ဆိုင်မှုလည်းပြင်းထန်လာပါတယ်။ NLD policy မှာတိုင်းရင်းသားနဲ့ပတ်သက်ပြီးပြည်ပြည်ပြင်းပြင်းဖော်ပြတာမရှိလို့ကိုယ်ပါတီနိုင်အောင်လုပ်ပြီးကိုယ်လမ်းကိုသွားရမယ်လို့မွန်ညင်ညွတ်ရေးပါတီဒုက္ခတာနိုင်ချမ်းတွဲကဆိုပါတယ်။ပါတီဥက္ကဋ္ဌနိုင်တင်အောင်ကတော့လွန်ခဲ့တဲ့အောက်တိုဘာလကကွယ်လွန်သွားခဲ့ပါတယ်။ဒါပေမဲ့ဆရာနာသိန်းကောင်စီနဲ့ပူးတွဲဆောင်ရွက်ဖို့သဘောတူတာကြောင့်မွန်ညင်ညွတ်ရေးပါတီဟာမညီမညွတ်ပဲဖြစ်လာပါတယ်။ဘိုဟိုကော်မတီဝင်အများစုမဲနဲ့ပူးတွဲလုပ်ကင်ဖို့ဆုံးဖြတ်တာမို့ကြံဘိုဟိုကော်မတီဝင်၃ပုံ၃ပုံကျော်ကပါတီကနှုတ်ထွက်စာတင်ကြပါတယ်။ဒါကြောင့်အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံသူနဲ့စစ်ကောင်စီကိုထောက်ခံသူစသဖြင့်အုပ်စု၂မျိုးကွဲလာပါတယ
်။မွန်ညင်ညွတ်ရေးပါတီခေါင်းဆောင်၂ဦးကိုစစ်ကောင်စီကနေရာပေးပါတယ်။တဦးကိုဘောအုပ်ချုပ်ရေးကောင်စီဝင်အဖြစ်လက်ခံပြီးကျန်တဦးကိုပြည်နယ်အုပ်ချုပ်ရေးကောင်စီဝင်အဖြစ်သတ်မှတ်ပါတယ်။ချက်ကောင်စီဝင်ဖြစ်လာပြီးမကြာမီမော်လမြိုင်ဘလူးကျွန်းတရားကိုဘောချုပ်အောင်ဆန်းတရားကနေတန်လွင်တရားလို့အမည်ပြောင်းလိုက်ပါတယ်။မွန်လူလူကတော့ရမညာလို့ပေးကျင်ပါတယ်။မွန်တိုင်းရင်းသားတွေဟာသဘောထားအမျိုးမျိုးကွဲပြားနေပြီမဲ့ဝေရွန်နိုင်ငံထူထောင်ရေးဆိုတဲ့ဘုံကြီးမှန်းချက်ခိုင်ခိုင်မာမာရှိဖို့လိုတယ်လို့မွန်အမျိုးသမီးကွန်ဝုဒ်ကနိုဝင်ဘာလ2ရက်နေ့ထုတ် Transnational Institute စာဆောင်မှာဝေဖန်သုံးသပ်ထားပါတယ
်မွန်နိုင်ငံရေးပါတီကြီးနှစ်ခုပူးပေါင်းပြီးမွန်ညင်ညွတ်ရေးပါတီထီထောင်နိုင်တာဟာအနာဂတ်ဖက်ဒရယ်နိုင်ငံရဲ့အခြေခံအုတ်မြစ်အဖြစ်မွန်ပြည်သူတွေကယုံကြည်တယ်လို့ဆိုပါတယ်အခက်အခဲမျိုးစုံကိုကျော်လွှားပြီးကွဲပြားနေတဲ့အုပ်စုတွေကိုစူးစီးနိုင်တဲ့အတွက်မွန်ညင်ညွတ်ရေးပါတီပေါ်ထွက်လာတာပါဒါကြောင့်2020ရွေးကောက်ပွဲဟာမွန်နိုင်ငံရေးကိုဂုံတရီတိုးစေတယ်လို့ပြောကြပါတယ်။ဒါပေမဲ့စစ်အာဏာသိမ်းမှုကြောင့်မွန်နိုင်ငံရေးဟာဂုံတိုက်ခါကြာဆင်းရပြန်ပါတယ်။စစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်တဲ့အတွက်မွန်ညင်ညွတ်ရေးပါတီကနှုတ်ထွက်သွားသူအများအပြားရှိလာပါတယ်။စစ်ကောင်စီနဲ့လက်တွဲတာကိုမှန်ကန်တယ်လို့ထင်တဲ့အုပ်စုနဲ့မှားတယ်လို့ထင်တဲ့အုပ်စုကွဲပြားသွားပါတယ်။ စည်းလုံးညီညွတ်ရမယ့်အချိန်မှာကွဲပြဲကုန်တာဟာအားနည်းချက်ဖြစ်လာပါတယ
်။မွန်ပြည်တနာပြည်ရှင်ရေးနဲ့စစ်တပ်မကြီးစိုးရေးကိုမွန်လူထုကလိုလားပါလေ။ဒါကြောင့်မွန်ညီညွတ်ရေးပါတီဟာဘယ်အတွက်ကြောင့်စစ်ကောင်စီနဲ့ပူးပေါင်းနေဆိုတာမစင်စားတတ်အောင်ဖြစ်နေကြပါတယ်။ကိုဗစ်ရောဂါဒဏ်နဲ့စစ်အာဏာသိမ်းတဲ့ဒဏ်ကြောင့်မွန်ပြည်နယ်မှာလူမှုစီးပွားရေးအခြေအနေယိုယွင်းပျက်စီးနေပါတယ်။ CDM အာဏာပြန်ဆန်ရေးလှုပ်ရှားမှုကြောင့်ကျန်းမာရေးကဏ္ဍမှာလည်းယိုယွင်းနေပါတယ်။စစ်ကောင်စီလက်ထက်မွန်ပြည်သူတွေဒုက္ခရောက်နေတာကိုစစ်ကောင်စီနဲ့လက်တွဲနေတဲ့မွန်ညီညီရေးပါတီလည်းဘာမှမတတ်နိုင်ပါဘူး။ဒါကြောင့်လက်ရှိမွန်နိုင်ငံရဲ့အခြေအနေဟာမွန်ညင်ညင်ရေးပါတီတည်ဆောင်စဉ်အချိန်မျိုးပြန်ရောက်နေပြီလို့ဆိုပါတယ်။အခြားတိုင်းရင်းသားအနေနဲ့လက်တွဲပြီးဖက်ဒရယ်ဒီမိုကရေစီနိုင်ငံတည်ထောင်မယ်ဆိုရင်အရင်ဆုံးမွန်စည်းလုံးညင်ညင်ရေးကိုတည်ဆောက်ရပါလိမ့်မယ်။အခုတော့မွန်ညင်ညင်ရေးဟာအလှမ်းဝင်းနေပုံရပါတယ်။မွန်လူမျိုးမကွဲပြောင်းရေးနဲ့ဖိနှိပ်မှုကင်းလွတ်ရေးကိုအာမခံဖို့မွန်လူလူမှာရောမွန်ကောင်းဆောင်ပိုင်းမှာရောတာဝန်ရှိကြောင်းမွန်အမျိုးသမီးသူတေတီကွန်းဝုဒ်ကသုံးသပ်ထားပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြမရေးသုံးသပ်ချက်ဖြစ်ပါတယ်ခင်ဗျာအခုတခါကျန်းမာရေးကဏ္ဍမှာတော့ကိုဗစ်မျိုးကွဲသစ်အိုမီကရွန်ပြင်းထန်လာနိုင်တဲ့အကြောင်းကိုဆွေးနွေးထားပါတယ်ကိုဗစ် -19 မျိုးကွဲသစ်အိုမီကရွန်ဟာကူးစက်မြန်လွန်းလာပြီးကိုဗစ်ကွယ်စည်းအပြည့်မထိုးထားသူတွေနဲ့ကိုကံအားနည်းသူတွေအတွက်ပြင်းထန်နိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဒီအကြောင်းနယူးယောက်မြို့ Wake Up High ဆေးရုံကညွှန်ကြားရေးမှူးကူးစက်ရောဂါအထူးကဒေါက်တာဇေယာသက်နဲ့ကိုဝင်းမင်းကဆွေးနွေးတင်ပြထားပါတယ်ဗျာ
။ Okay, ဒေါက်တာဇေယာသက်ခင်ဗျာကျွန်တော်တို့ Omicron မျိုးကွဲသစ်ကပြန့်နှံ့တာမြန်လွန်းတာကိုတွေ့ပြီးမှနောက်ထပ်အခုနိုင်ငံတကာမှာတွေ့တဲ့ထူးခြားမှုတွေအရာပေါ့နော်မြန်မာနိုင်ငံမှာလည်းဒီပြီးခဲ့တဲ့ပတ်ကပဲ Omicron 4ဦးမှာစတွေ့လာပြီးမှမြန်မာပြည်ထွက်ချိုးသည့်တင်ဆင်ထားတင်တာကိုပြောတဲ့နေရာမှာအဓိကဘာကိုစပြောချင်လဲဆရာကြီး
အခုကျွန်တော်တို့ Omicron တွေ့တယ်ပေါ့နော်ဒါပေမဲ့လည်း CDC မှာပြောတာတကယ်တော့ Omicron က42-43 ရာခိုင်နှုန်းတော့ပဲရှိသေးတာတဲ့ဆိုတော့တကယ်တမ်းတော့ဒီ Delta အကြံအနေနဲ့ပါတယ်ပေါ့လေဆိုတော့ဆို Delta နဲ့ Omicron နဲ့ mix ဖြစ်နေတာပေါ့နော်ဆိုတော့ဒါလည်းကျွန်တော်တို့စီမောင်းနိုင်ငံတကာမှာစစ်ရတာတော်တော်ခက်ပါတယ်ဟိုပို့ပြီးတော့ဟို advanced level ပေါ့နော်တခွဲခံအစဉ်စင်မှာတွားပြီးတော့မှ typing တွေလုပ်ပြီးရခါကြတော့မှဘာလဲဆိုတော့ခွဲလို့ရတယ်အပိုင်းပေါ့ကျွန်တော်တို့စီမောင်းတော့မှ Department of Health လို့ခေါ်တဲ့ New York State ကကျမရဦးစီးထားတာအကြီးဆုံးပေါ့နော်အဲ့ဒီမှာမှကျွန်တော်ကလုပ်လို့ရတာပါကျွန်တော်အပြန် laboratory မှာကျွန်တော်လုပ်တဲ့ဟာဒီ virus မျိုးကွဲကိုကျွန်တော်စမ်းလို့မရပါဘူးဆိုတော့လေးယောက်တွေ့ရဆိုတာကသူတို့စမ်းလိုက်တဲ့လေးယောက်လေဒါပေမဲ့အဲ့ဒီလေးယောက်ကနေဘယ်နှယောက်ပွားသွားလဲဆိုတော့ကျွန်တော်လည်းမသိဘူးပေါ့နော်အခုကျွန်တော်တို့ဥမာတစ်ခုကိုကျွန်တော်ပြောရလို့ရှိရင်ဒီအခုလက်ရှိတကယ်ကျွန်တော်မှ case တော်တော်လေးများလာပါတယ်နှစ်ပတ်ရှိပါပြီကျွန်တော်တို့ဥမာပြောရလို့ရှိရင်ကျွန်တော်ဆေးရုံမှာဆိုရင်တကယ်ကျွန်တော်တို့2020အရန်ကိုစူးစူးပါဖြစ်တဲ့အချင်းကိုရောက်ဖို့တော်တော်လေးကိုကန့်နေပြီပေါ့လေ
ဟုတ်ကဲ့ဆရာကြီးအဲ့တော့ Omicron ကဒီပြန့်နှံ့နှုန်းညံပေမဲ့မပြင်းထန်ဘူးလို့ပြောနေတဲ့အနေထားကအခုဘယ်လိုတွေ့ထားလဲဆရာကြီ
းခြုံငုံပြီးတော့ပြောရလို့ရှိရင် Omicron ကမားဒစီစာ vaccine ထိုးထားတဲ့လူတွေမှာဟုတ်ပါတယ်ဒါပေမဲ့တစိမ့် severity ပဲ vaccine မထိုးထားတဲ့လူတွေအတွက် vaccine မထိုးထားဘူးလို့ကျွန်တော်ပြောခြင်းတဲ့အပိုင်းမှာနံပါတ်၁ကကျွန်တော်တို့ဒီနိုင်ငံမှာတော့ vaccine ဆိုတဲ့ဟာကိုဒီ Pfizer နဲ့ Moderna နဲ့အဓိကကိုပြောတယ်ပြီးလို့ရှိရင်အခုကတော့ fully vaccinated ဆိုတဲ့စကလုံးမှာ၃လုံးထိုးတဲ့စကားကိုပြောတယ်ဆိုတော့နှလုံးနဲ့က enough မဟုတ်ဘူးဆိုတော့ vaccine အပြည့်ထိုးတယ်ဆိုတော့၃လုံးကိုပြောကြတဲ့ပိုင်းကိုရောက်လာပြီအခုဟာဆိုတော့နောက်တစ်ခုက၃လုံးထိုးထားပေမဲ့တချို့လူတွေကကီမိုရထားတဲ့လူတွေ cancer ဖြစ်လို့လုံနေတဲ့လူတွေဥမာ HIV သမားတွေတချို့လူတွေကြတော့လေဥမာကြောက်ခံမကောင်းလို့ dialysis လုပ်နေရတဲ့လူတွေအသေးမကောင်းနဲ့ရေပြင်းဆွဲနေတဲ့လူတွေဆိုအမျိုးမျိုးရှိကြတာပေါ့နော်ဒီလိုလူတွေဆိုလို့ရှိရင်တော့vaccine ထိုးပေမဲ့ vaccine ကောင်းကောင်း response မလုပ်တဲ့အတွက်ကြောင့်သူတို့ကလည်း vaccine မထိုးတဲ့လူတွေအတူတူလောက်ပဲသွားရှိကြတယ်။ဒါပေမဲ့ဒီနိုင်ငံမှာတော့အဲ့ဒီလူတွေအတွက်ကျွန်တော်တို့မှာ cell ရတော့နည်းနည်းပါးပါးရှိသေးတယ်လေ။လုံးလို့ရတဲ့ဘိုင်းလေးရှိတာပေါ့။ကျွန်တော်တို့မှာ monoclonal antibody ရဲ့နောက်တစ်ခုကဒီ antiviral ဆိုတဲ့ဟာလေးတစ်ခုရှိတယ်ပေါ့နော်။ဆိုတော့ဒါလေးကျွန်တော်ပေးလို့ရတဲ့ဘိုင်းရှိနေတော့နည်းနည်းတော်သေးတာပေါ့။ဒါပေမဲ့တခြားနိုင်ငံတွေအတွက်ကတော့ဒါတွေကမရှိသေးဘူးဆိုတော့ပို့ပြီးတော့ကြောက်စရာကောင်းတယ်ပေါ့လေ။နောက်တစ်ခုကဒီတရုတ် vaccine ဒီကျွန်တော်ဒီ messenger ရောနည်းနည်းတော့နိုင်ရှင်လို့တော့မရသေးတဲ့အနေထားတစ်ခုတော့ရှိတာပေါ့နော်ဆိုတော့ဒ ဒီဗက်ဆင်းသုံးလုံးထုတ်လို့လည်း fully vaccinated လို့ကျွန်တော်အနေနဲ့ကသတ်မှတ်လို့အခုချိန်မှာသိတော့မရသေးဘူး
။ဟုတ်ကဲ့ဆရာအဲ့တော့ဒီတရုတ်ကာကွယ်ဆေးတစ်ဖြစ်တော့ဒီ Sinopharm နဲ့ Sinovac ပေါ့နော်မြန်မာနိုင်ငံမှာအများကြီးသုံးနေတာနဲ့ပတ်သက်ပြီးတော့ရောဆက်လို့နောက်ဆုံးတွေ့ထားတာလည်းရှိလား
။ကျွန်တော်တို့တော်တော်များများတော့တွေ့တယ်ကိုရဲ့တွေ့တယ်ဆိုတာလေ antibody မထွက်လာဘူးပေါ့နော် spike protein ကိုမထွက်လာတဲ့ဟာတွေတော့ရှိတယ်ပေါ့အထူးပြင်ကျွန်တော်တို့စီမှာတော့ Colombia တို့ဒီ Latin America country တွေမှာထိုးလာပြီးတော့ရောက်တဲ့လူတွေပေါ့လေဆိုတော့ covid ရှိရတော့နည်းနည်းလေးတော်သေးတယ်လို့ပြောရမှာပေါ့နော်အနေအထားတစ်ခုရှိတယ်ကွာကျွန်တော်ဒီ India တရုတ်ပြည်အားတစားလို့ရှိရင်ပေါ့လေ
ဟုတ်ကဲ့အဲ့တော့အဓိကအဲ့ဒီအခြေအနေပေါ်မှာဘယ်လိုလုပ်ဖို့များပြီးအကြံပေးခြင်းလဲ
ကျွန်တော်အကောင်းဆုံးချင်တယ်ပြတာတော့ကိုယ့်ကိုယ်ကာကွယ်ပါမပေါ်ဆပါနဲ့ Omicron က mild disease လို့ပြောနေတဲ့ဟာကိုခေါင်းထဲမှာတနက်လောက်ထည့်ထားပါတပ်မနိုင်ငံမှာ vaccine ဟိုလူကြီးတန်းစဲထိုးပြီးလို့ပြောပေမဲ့တကယ်တန်းစဲရောထိုးတာဟုတ်ကောဟုတ်ရလားနောက်တစ်ခုက effectively vaccinated ဖြစ်တယ်လားဟုတ်ကောဟုတ်ရလားဆိုတော့ကျွန်တော်ကမသိသေးဘူးလေဆိုတော့ထိုးလိုက်တာတော့ထိုးလိုက်တာပဲလေ antibody မထွက်လို့ရှိရင်ဒီလူရောက်တန်းစဲဆိုတာကလေတကယ်တမ်းပြောလို့ရှိရင်ဘယ်လောက်ကြီးဒီ effective မဖြစ်လာဘူးနေအနေထားရှိနိုင်သေးတယ်ပေါ့နော်ဒါကြောင့်မလို့ကိုယ့်အကူထိုးပြီးရင်လည်းကာကွယ်ပါမပေါ်ဆပါနဲ့ omicron က mild disease လို့ပြောတာဒီ messenger RNA ကို fully vaccinated လုပ်ထားတဲ့လူတွေဒါမှမဟုတ်လို့ရှင် AstraZeneca ထိုးထားတဲ့ COVID shield ထိုးထားတဲ့ဒီ European country တွေနဲ့ England တို့ဘောင်မှာရှိတဲ့ country မှာရှိတဲ့သူတို့ကသုံးလုံးထိုးထားပြီးတဲ့လူတွေအတွက်ကမှန်ပါတယ် Sinopharm တို့ဒီ kill virus ထိုးထားတဲ့လူတွေအတွက်ကျွန်တော်တို့မှာ data မရှိပါဘူးအကောင်းဆုံးနည်းလမ်းတစ်ခုပဲပြောရလို့ရှင်တော့ဖျားလို့ရှင်ကိုယ့်ကိုခွဲနေပါလက်ဆေးပါ mask တပ်ပြီးအပြင်ကိုသွားပါဖြစ်နိုင်လို့ရှင်လူစုလူဝေးတွေနဲ့မနေပါနဲ့ကျွန်တော်အတန်တန်ပြောသလိုပဲပေါ့နော်ခမင်းတွေဟိုဆိုင်ထဲမှာခမင်းစားရတယ်အပြင်မှာစားတာပိုးရပိုးအနေနဲ့ကင်းပါတယ်ကိုယ်နေမကောင်းဖြစ်တယ်ဆိုလို့ရှိရင်လေချောင်းနာတယ်ဆိုရင်ဒီနေ့ဒီချိန်မှာကိုဗစ်ကလည်းကျန်တာမဖြစ်နိုင်ဘူးခေါင်းထဲမှာထားပြီးတော့ကိုယ့်ဟာကိုယ် precaution လုပ်လို့ရှိရင်တော့ကျွန်တော်ထင်ပါတယ်ဒါကတော်တော်ကြီးကိုကာကွယ်ခြင်းဒီဆေးတွေကိုလေးလုံးထိုးမှငါးလုံးထိုးရတယ်ပို့ပြီးတော့ effective ဖြစ်မယ်လို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကတော့ဒီမြန်မာနိုင်ငံမှာတာဝန်ရှိသူတွေအနေနဲ့ပေါ့နော်ဆရာတို့အခုလုပ်နေတဲ့အတွေ့အကြုံတွေအရာအကျံပြုနေတာမျိုးဆိုရင်တော့
ပြင်ဆင်ရပါမယ်ကျွန်တော်တို့2020တုန်းကကျွန်တော်တို့အများကြီးအသက်အသေးဆုံးရှုံးသွားတယ်ဆိုတာကျွန်တော်တို့ပြင်ဆင်မှုမရှိခဲ့လို့ဆုံးရှုံးသွားတာပါဒီရောဂါတလောက်ဆိုရင်သိလို့ပြင်ဆင်ခဲ့ရတယ်ဆိုရင်ကျွန်တော်တလောက်ကြီးဒီမဆုံးရှုံးနိုင်တော့ဆိုဒီအလုပ်သမားတွေပေါ့နော်ကျွန်တော်တို့ဆိုလို့ရင်ဆရာဆေးရုံနဲ့ပြောရလို့ရှင်ဆေးရုံမှာရှိတဲ့အလုပ်သမားတွေဆရာဝန်နတ်သမားအစားဩဒီအဆုံအဆုံလူနာတွေကိုတည်ဖို့တဲ့အလုပ်သမားတွေရဲ့အဆုံပေါ့နော်ဆိုစေယုံဒီယုံမှာဆိုတာအကုန်လုံးနေရာတွေမှာလိုတယ်မင်းစားခန်းမှာရှိတယ်စပိုးဆောင်မှာရှိတဲ့လူတွေလိုတယ်နောက် engineering department ပေါ့နော်ဒီစက်တွေကိုထည့်နေတဲ့လူတွေလိုတယ် oxygen filter တွေလုပ်တဲ့လူတွေလိုတယ်ညတော့တန်ရှင်းရေးသမားတွေလိုတယ်အစုံပေါ့နော်ဆိုဒီလူတွေနေမကောင်းဖြစ်သွားလို့ရှိရင်နေရာအနှံ့မှာကျွန်တော်တို့စပြီးတော့အလုပ်သမားတွေနေလာလို့ရှိရင်သူတို့ရဲ့အလုပ်ကိုတခြားတယောက်ကလုပ်ပြရမှာပါဘောက်လဲဆိုလူနာကလည်းများလာတယ်စေယုံမှာလည်းနေမကောင်းတဲ့လူတွေလည်းဖြစ်လာတယ်ဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့ကြာလာလို့ရှိရင်အလုပ်လုပ်တဲ့လူတွေတပြီးတောက်ပြီးတယောက်ဆက်ပြီးတော့အိမ်မှာဟိုကျွန်တော်ခေါ်တာတော့ fatigue ပေါ့နော်အလုပ်မလုပ်နိုင်တော့ဘူးမောပန်းလာတယ်အဲ့ရနေတစ်ဆင့်အေးမဝါရဲဟာပြစ်လာတယ်ဆိုတော့ဟိုအမျိုးစုံဆက်လက်ပြီးတော့ကျုံလာတယ်ပေါ့လေဆိုတော့ဒါတွေကကြိုတင်ပြင်ဆင်လို့ရှိရင်ရနိုင်တဲ့အပိုင်းတွေမှာပါလို့ပြင်ဆင်နေဆိုကျွန်တော်ဆိုရင်ပြီးခဲ့နှစ်ပတ်လောက်ပြန်နေစပြီးတော့မနေ့တိုင်းမှာကျွန်တော်တို့ meeting ရှိပါတယ် Saturday Sunday တော့မှာကျွန်တော်တို့မှ meeting ရှိပါကျွန်တော် Zoom နဲ့ပေါ့နော်စေယူမှာအဲ့လိုမျိုးနေရာအနှံ့ department လူတွေပြောကြတယ် radiology ဆိုရင် radiology department လူတွေကပြောတယ်ငါတို့မှာပါရဖြစ်နေတယ်လေဒီသူနာပြုအပိုင်းနဲ့ဆိုလို့ရှိရင်လည်းအဲ့ဒီအပိုင်းကနေစပြီးသူတို့ဆက်လက်ပြီးတော့သူပြောဆရာရှိတဲ့အပိုင်းတွေနဲ့သူတို့ပြောကြတယ်သူနာပြုတွေဘယ်လောက်လုံနေတယ်လေပြင်နေရမှာလုံနေတယ်လေပေါ့ကိုမှ ventilator ပေါ့ဒီအသက်ရှူဆက်တွေဘယ်လောက်လုံမလဲဘယ်လိုတွေကိုအခုခေါ်မလဲပေါ့အဆုံပေါ့နော်ဒီလိုမျိုးတွေကျွန်တော်ကပြောကြရတယ်ပေါ့လေ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ပတ်စင်ကျမ်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတော့ထိုင်းခြေဆိုင်ဖီဘာဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်နေပါပြီ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါနေဆက်ဒေသတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့မှာစစ်တပ်နဲ့ TNLA တပ်ဖွဲ့ကြားတိုက်ပွဲအတွင်းပိုနားရွာသား6ဦးဒဏ်ရာရရှိခဲ့ပါတယ်။
ရှင်ပြည်နယ်ထန်တလန်မြို့မှာအင်ချီ130ကျော်ထပ်မံမီးလောင်ကျွမ်းခဲ့တယ်ဆိုတာနဲ့ကယားပြည်နယ်ဖူဆိုမြို့နယ်အတွင်းအရက်သား40နီးပါးမီးရှို့တပ်ဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးကရင်နီခေါင်းဆောင်တွေအရက်ဖက်အဖွဲ့အစည်းတွေကဘလို့အမြင်ရှိပါတယ်လဲဆိုတဲ့အကြောင်းလေးကိုကြားကြားရမှာပါရှင
်ကျမကနန်းဟောင်းမရှင်တရင်တွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့မှာစစ်တပ်နဲ့ TNLA တပ်ဖွဲ့ကြားတိုက်ပွဲဖြစ်ပွားရာမှာဒေသခံလူထု6ဦးလက်နက်ကြီးကြီးစားထိမှန်ဒဏ်ရာရခဲ့ပါတယ်။ဒီဇင်ဘာလ5ရက်နေ့မနက်ပိုင်းကနမ်ခမ်းမြို့ဟိုနားရွာကောင်းပင်းရွာနဲ့ကောင်းနောင်ဆောင်ရွာဘက်မှာတိုက်ပွဲဖြစ်ပွားခဲ့တာပါ။အာနာသိန်းစစ်တပ်ဟာစခန်းတစ်ကုန်းကနေပြီးတော့လက်နက်ကြီးနဲ့ကူပစ်ခတ်ရာမှာဟိုနားရွာထဲကျလို့လူနေအိမ်တွေပျက်စီးပြီးလူကြီး3ယောက်နဲ့အသက်2နှစ်အရွယ်ကလေး1ယောက်အသက်5နှစ်အရွယ်ကလေးနှစ်ယောက်တို့လက်နက်ကြီးကြီးစားထိမှန်ဒဏ်ရာရလို့နမ်ခမ်းစီယုံကိုပို့ဆောင်စည်းကုထားရပါတယ်ဇန်နဝါရီလ4ရက်မနက်ပိုင်းနမ်ခမ်းမြို့မှာဈေးကြီးအတွင်းလူနှစ်ဦးပြစ်ဒဏ်ခံရပြီးတဲ့နောက်တရက် TNLA တပ်သားတွေမြို့တွင်ရပ်ကွက်ထဲအထိဝင်ရောက်လှုပ်ရှားအင်အားပြပြီးအပြန်တိုက်ပွဲတွေဖြစ်ပွားခဲ့တာဖြစ်ပါတယ်ဈေးအတွင်းတပ်ခံရသူနှစ်ဦးကတော့ TNLA ရဲ့အခွန်ကောက်တဲ့သူတွေလို့သတင်းတွေထွက်နေပါတယ်
ချင်းပြည်နယ်ထန်တလားမြို့မှာဇန်နဝါရီလ3ရက်နဲ့4ရက်နေ့တွင်မှာလူနေအိမ်တွေထပ်မံမီးရှို့ခံရတာကြောင့်နေရက်တွင်အိမ်ခြေ130ကျော်ထပ်မံလောင်ကျွမ်းခဲ့ပါတယ်။မီးလောင်မှုအချိန်ချင်းဖြစ်ပွားခဲ့တဲ့ထန်တလားမြို့မှာဇန်နဝါရီလ3ရက်နေ့က CDF ထန်တလားတပ်ဖွဲ့တွေခြေကုပ်ယူထားတဲ့ပက်ကိုစစ်ကောင်စီတပ်ဖွဲ့တွေကထိုးစစ်ဆင်လာပြီးပစ်ခတ်မှုတချို့ရှိခဲ့ပြီးတဲ့နောက်မွန်းလွဲ2နာရီဝန်းကျင်လောက်မှာစစ်ကောင်စီဘက်ကလူနေအိမ်တွေကိုထပ်မံမီးရှို့ခဲ့ပြီး4ရက်နေ့မှာလည်းထပ်မံမီးရှို့ခဲ့တယ်လို့ CDF ထန်တလားပြောရေးဆိုခွင့်ရှိသူကပြောပါတယ်ချင်းပြည်နယ်ထန်တလားမြို့မှာစစ်ကောင်စီတပ်ဖွဲ့ရဲ့လက်နက်ကြီးပစ်ခတ်မှုနဲ့မီးရှို့မှုတွေကြောင့်စက်တင်ဘာလကနေစံနယ်လ4ရက်နေ့အထိ4လတာကာလအတွင်းမီးလောင်မှုအနည်းဆုံး18ကြိမ်ဖြစ်ပွားခဲ့ပြီးဖျားကျောင်း9ကျောင်းအပါအဝင်လူနေအိမ်ခြေ800ကျော်လောင်ကျွမ်းပြကျခဲ့ရပြီးတာဟာထန်တလားမြို့ရဲ့ထက်ဝက်နီးပါးလောင်ကျွမ်းပျက်စီးမှုဖြစ်တယ်လို့သိရပါတယ်
ဖမ်းဆီးခံထားရတဲ့မွန်ပြည်နယ်ဝန်ကြီးချုပ်ဟောင်းဒေါက်တာအေးဆိုင်ရဲ့စနီးနဲ့တားပစ်သူတို့ကိုဇန်နဝါရီလ3ရက်နေ့ညပိုင်းကကြိုက်ထုံမြို့နယ်တိမ်စရက်အပိုင်းသုံးခွကျေးရွာရှိနေအိမ်မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေကနေလာရောက်ဖမ်းဆီးသွားခဲ့ပါတယ်။ဖမ်းဆီးခံရသူ3ယောက်ကတော့ဒေါက်တာအေးဆန်စနီး၊ဒေါခင်အေးမူ၊တားလတ်နေဖြိုးဆန်နဲ့အိမ်အလုတ်သမားတူဦးဖြစ်တယ်လို့မိသားစုဝင်နဲ့နှိဆက်သူတူဦးကပြောပါတယ်။ဘာကြောင့်ဖမ်းလဲဆိုတာကိုတော့မသိရသေးသလိုဘယ်မှာထိမ့်သိမ်းထားတယ်ဆိုတာလည်းမသိရသေးဘူးလို့ဆိုပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကအလုံနဲ့ထောင်တန်းနှစ်နှစ်ချမှတ်ခံထားရတဲ့ဒေါက်တာအေးဆန်ကိုလည်းလက်ရှိကြိုက်မရုံအကျဉ်းထောင်မှာနောက်ထပ်အမှုပေါင်း12မှုထပ်မံဆွဲဆိုထားတဲ့အတွက်ဆက်လက်ပြီးတရားရင်ဆိုင်နေရဆဲဖြစ်ပါတယ်
ကယင်ပြည်နယ်မြောက်မတီမြို့နယ် KNU တပ်မဟာ64ကီကောမြို့တစ်ဧရိယာထဲမှာဝင်ရောက်တပ်ဆွဲနေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာဒေသခံလူထုနေအိမ်မှာကျန်ရှိတဲ့ပစ္စည်းတွေကိုဖျက်ဆီးသွားတဲ့အပြင် Nippon Foundation ကလှူဒါန်းထားတဲ့ပညာရေးကျန်းမာရေးအတွက်အဆောက်အဦတွေနဲ့တင်ထောက်ကူအသုံးဆောင်ပစ္စည်းတွေကိုဖျက်ဆီးသွားတယ်လို့နေရပြန်ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်ဘက်ကကားဆိုင်ကနဲ့တံမိုးရှိတဲ့ပစ္စည်းတွေကိုလည်းယူထားတာရှိတယ်လို့၄ကီကောမှာရှိတဲ့ကျန်းမာရေးဝန်ထမ်းတဦးကလည်းပြောပါတယ်၄ကီကောမြို့တစ်မှာပြီးခဲ့တဲ့ဒီဇင်ဘာလတုန်းကစစ်ကောင်စီဘက်ကမြေပြင်တိုက်ခိုက်မှုအပြင်လေကြောင်းတိုက်ခိုက်မှုတွေကြောင့်လေကီကော်မြို့တင်းနဲ့အနီးနားဝင်းကျင်ကျေးရွာ600ကျော်ကဒေသခံလူထု1000ကျော်ထွက်ပြေးတိမ်းရှောင်နေကြရပါတယ်
စစ်ကောင်စီကြောထောက်နောက်ခံအကျိုးသူလုပ်ငန်းတွေဖြစ်တဲ့မြန်မာပြည်ယာဒဂုံပြည်ယာနဲ့ APC ပြည်ယာတွေကိုတည်ယူရောင်းချခြင်းမလုပ်ဖို့နဲ့တည်ယူရောင်းချပါကဖမ်းဆီးအရေးယူသွားမယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIO မြစ်ကြီးနားခရိုင်ကနေထုတ်ပြန်လိုက်ပါတယ်ဒီအချက်တွေကို2022ခုနှစ်ဇန်နဝါရီလ10ရက်နေ့နောက်ဆုံးထားလိုက်နာဆောင်ရွက်ပေးဖို့ဒီဇင်ဘာလ4ရက်နေ့ရက်စွဲနဲ့ထုတ်ပြန်ထားတာပါကချင်လွတ်လပ်ရေးအဖွဲ့ KIO သတင်းနဲ့ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကဒါဟာမြစ်ကြီးနားခရိုင်ဒေသအတွက်ခရိုင်ဖက်ကထုတ်ပြန်ထားတာဖြစ်ပြီးစစ်ကောင်စီကိုတော်လန်ဆန့်ကျင်ရှုတ်ချတဲ့သဘောနဲ့ထုတ်တာဖြစ်တယ်လို့ပြောပါတယ်
ရခိုင်ပြည်နယ်ကမြို့ချင်းဆက်ဆက်နေတဲ့လမ်းတချို့မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေကခရီးသွားတွေကိုစစ်ဆေးမှုအရင်ကထက်ပိုလှုပ်လာတဲ့အတွက်ခရီးသွားတွေစိုးရိမ်နေကြရတယ်လို့ကားသမားတွေလည်းအခက်အခဲဖြစ်နေကြပါတယ်။အခုလိုစစ်ကောင်စီတပ်ဖွဲ့ဝင်တွေစစ်ဆေးနေတဲ့နေရာတွေကတော့ပုံနှကျွန်းနဲ့ရတေးတောင်ကားလမ်းကလက်ဝဲစာတိုင်၊တ တာစီနဲ့ပိနေချောင်းစားတဲ့ခြေရွာနီးတွေမှာကိတ်ချပြီးခရီးသွားတွေကိုစစ်ဆေးနေတယ်လို့ရတဲ့တောင်မြို့နယ်အငူမော်ကားလမ်းမှာပါစစ်ဆေးနေတာပါအရင်ကကားသမားတွေကိုလူအရေတွက်လောက်ကိုတာမေးမြန်းပေမဲ့အခုခါကတော့လူတဦးချင်းစီကိုကားပေါ်ကဆင်းခိုင်းတယ်လို့မက်စ်တွေကိုလည်းချုပ်ခိုင်းပြီးမှတ်ပုံတင်စစ်ဆေးနေတာဖြစ်တယ်လို့ဒေတာခန်တွေကပြောပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကယားပြည်နယ်ဖူဆူမြို့နယ်အတွင်းဖြစ်ပွားခဲ့တဲ့အရက်သား40နီးပါးအရှင်လက်လက်မီးရှို့တပ်ဖြတ်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးဒီလုံဆောင်ချက်တွေဟာဆေးရဆွေးမှုမြောက်တဲ့အကြမ်းဖက်မှုကိုကျူးလွန်တာဖြစ်တယ်လို့ Greenie ခေါင်းဆောင်တွေ Greenie အရက်ဖက်အဖွဲ့အစည်းတွေကပြောပါတယ်။ဒီအကြောင်းကိုတော့ကျွန်မအမည်အနေစူးစီးတင်ဆက်ပေးထားပါတယ်။ကယားပြည်နယ်ဖူဆူမြို့နယ်အတွင်းဖြစ်ပွားခဲ့တဲ့အရက်သား40နီးပါးအရှင်လက်လက်မီးရှို့တပ်ဖြတ်ခံခဲ့ရတဲ့ဖြစ်စဉ်ဟာလူခွင့်ရေးနဲ့တပ်ပိုင်းဆိုင်ရာကျင်းဝတ်တွေကိုပျောင်ပျောင်တင်းတင်းချိုးဖောက်တာဖြစ်တယ်လို့ခရနီလူခွင့်ရေးအဖွဲ့တာဝန်ရှိသူဥပညာကပြောပါတယ
်မြန်မာသမရမှာလက်နာဆောင်ချက်မှာကျင်းဝတ်တပ်ပိုင်းဆိုင်ရာကျင်းဝတ်ပေါ့နော်ဒါသူရဲ့ကျင်းဝတ်တို့ပြန်ချိုးဖောက်တယ်လို့ကျွန်တော်ပြောလို့ရတယ်ကျွန်တော်တို့လူသားချင်းစာတမ်းမှုဥဒေရာဒီတပ်ပွဲတွေမှာထိလို့မရတဲ့ဟာပေါ့နော်ကျွန်တော်ကကွယ်ပေးမယ့်ဟာမှာအဓိကတော့ကျွန်တော်ဗားလိုက်ဆောက်ရဲကြောင်းနေပါတော့။နောက်ပြီးတော့ပြည်သူလူထုကိုကျွန်တော်ကကွယ်ပေးရမယ်ဆိုတာရှိတယ်။အဲ့တော့သူတို့ကိုယ်တိုင်ကကကွယ်ပေးရမယ့်ဟာကိုကကွယ်ပေးဖို့နဲ့ဟိုဖန်စီတပ်ဖြတ်မှုကဒါအရှင်မင်းတင်းရလောရတာသူတို့ကျူးလွန်တယ်လို့သူတို့ရတယ
်။ဒီဇင်ဘာလ24ရက်နေ့ကဖရူဆိုလူထုကိုမီးရှို့တပ်ဖြတ်မှုတွေမှာအမျိုးသမီးကလင်းငယ်ရဲအပါဝင်အရက်သားပြည်သူ38ဦးထက်မနည်းတပ်ဖြတ်ခံရမှုကို Save the Children အဖွဲ့အနေနဲ့လည်းပြစ်တင်ရှုတ်ချထားပါတယ်။လူသားမျိုးနွယ်စုအပေါ်ချိုးဖောက်မှုဖြစ်တဲ့ရာဇဝတ်မှုအပြင်ဆေးရာဇဝတ်မှုလည်းမြောက်တယ်လို့ဥပညာကဆက်ပြောပါတယ်
။နောက်တစ်ခုကဆိုးရဆုံးကတော့ကျွန်တော်လူသားမျိုးနွယ်စုအပေါ်မှာသူတို့ချိုးဖောက်တာပဲ။ဆေးရာဇဝတ်မှုဟိုမြောက်ပါတယ
်။ Greenie မျိုးသားတိုးတက်ရေးပါတီ KNPP အနေနဲ့လည်းလူထုအတွက်အပြင်းထန်ဆုံးတန်ပြန်တိုက်ခိုက်သွားဖို့ရှိတယ်လို့ KNPP အတွင်းရေးမှူးတဲ့ကုတင်နေကပြောပါတ
ယ်ဒီကရစီတော့ဆုံးဆုံးထိပဲပေါ့ဟိုတပြန်တချမ်းရမယ်ပြထောင်တော့ဟိုပြလောက်အောင်မယ်တော့လူထုကိုကျွန်တော်တို့ဖွဲ့စည်းကလူထုနဲ့တန်းတည်းရတည်မယ်ဆိုတာပြောထားပြီးသားဆိုတော့ဒါတော့လူထုရဲ့ကိုစားလူထုရဲ့တဲ့တံပြန်ပြန်လောက်အောင်မှာပဲ
ကယားခရနီပြည်နယ်ဖရူဆူမြို့နယ်မူဆူရွာမှာ2021ခုနှစ်ဒီဇင်ဘာလ24ရက်နေ့ကစစ်ကောင်စီရဲ့အစုလက်အပြုံလိုက်တပ်ဖြတ်ခံရမှုကိုကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ IIMM ကိုတက်တဲ့အထောက်အထားတွေနဲ့တကွပေးပို့သွားမယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့လူခွင့်ရေးဆိုင်ရာဝင်ကြီးဌာနဝင်ကြီးဦးအောင်မျိုးမင်းကအခုလ3ရက်နေ့မှာကျင်းပပြုလုပ်တဲ့ NUG ရဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ရှင်ဆက်ပြီးတော့ရှမ်းပြည်နယ်အတွင်းမှာ2021ခုနှစ်နှစ်လယ်ပိုင်းကနေ2022ခုနှစ်နိစမိုက်အထိရှစ်လတာကာလအတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံရှမ်းလူထုတောင်းတဲ့ချီကနေရက်ကနေထွက်ပြေးတိမ်းရှောင်နေကြပါတယ်ဒီအကြောင်းကိုတော့နမ်ဟ ோம் ကနေစူးစီးတင်ဆက်ပေးထားပါတယ
်2021ဇွန်လကစပြီး2022ဇန်နဝါရီလအထိရှစ်လတာကာလအတွင်းရှမ်းပြည်မြောက်ပိုင်းတောင်ပိုင်းမြို့နယ်တော်တော်များများမှာတိုင်းနာလက်နက်ကင်အချင်းချင်းဖြစ်ပွားတဲ့တိုက်ပွဲမြန်မာစစ်တပ်နဲ့တိုင်းနာလက်နက်ကင်တပ်ဖွဲ့တွေအကြမ်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်နေရာစွန့်ခွာထွက်ပြေးရတဲ့ဒေသခံလူထု2000ကျော်ရှိကြောင်းစစ်ဘေးရှောင်တွေကိုကူညီမှုပေးနေတဲ့ရှမ်းလူငယ်စိုက်လွိုင်ကအခုလိုပြောပါတယ
်။ဟောပါပေါ့ရှစ်လတာကာလအတွင်းမှာဆိုရင်ပေါ့ဒီရှမ်းပြည်တောင်ပိုင်းနဲ့မြောက်ပိုင်းပေါ့လေဟောအထူးသဖြင့်တော့ဒီကြောင်မဲဒီပေါ်နံပါတ်2ရယ်အဲပြီးတော့ဒီဘက်ဆိုရင်ဟိုရှမ်းတောင်ဘက်မှာဆိုရင်ကျေးတီမိုင်းကိုင်ပေါ့လေလေချာနီတဝိုက်ပေါ့ပြီးဆိုရှမ်းပြည်တောင်ပိုင်းဖေခုံပေါ့နောက်ပြီးတော့ဒီဟိုပါလေရှမ်းပြည်မြောက်ပိုင်းဘက်မှာရှိတဲ့ဒီကိုကန်တပ်ဖွဲ့နဲ့တိုက်ပွဲဖြစ်တဲ့ဟာမှာဆိုရင်ဒီမန်ကိုရောပါတော့ပဲလေအဲ့လိုမျိုးဆိုရင်အကုန်လုံးပြန်တွက်ကြည့်လိုက်မယ်ဆိုရင်တော့ဒီရှစ်လတာကာလတွင်းမှာစစ်ပေးရှောင်စုစုပေါင်းကဒီ2000ခွဲဝန်းကျင်လောက်ရှိတယ
်စစ်ရှောင်တချို့ဟာအခုချိန်ထိနေရမပြနိုင်ကြသေးပါဘူးဒါအပြင်လက်နက်ကင်တပ်ဖွဲ့တွေကြားချင်းချင်းဖြစ်ပွားတဲ့ပဋိပက္ခတွေကြောင့်ဒေသခံရွာသားတွေဟာသူ့လူကိုယ့်လူတန်တရနဲ့ဖမ်းဆီးပြစ်ခတ်တပ်ဖြတ်ခံနေကြရပါတယ်ပြီးခဲ့တဲ့နှစ်အတွင်းမှာပဲရှမ်းပြည်မြောက်ပိုင်းတီပေါ်ကြောင့်ပဲမိုင်းကင်နမ်လန်နမ်ခမ်မူဆယ်မြို့နယ်တွေမှာဒေသခံပြည်သူလူထုတွေဟာဖမ်းဆီးပြစ်ခတ်တပ်ဖြတ်ဘုံခွဲခံကြရတာ20ထက်မနည်းရှိကြောင်းလဲစစ်ဘေးရှောင်ကူညီမှုပေးနေတဲ့လူငယ်အဖွဲ့ဝင်တဦးကပြောပါတယ် အခုလိုတိုက်ပွဲပြစ်ပတ်ခတ်ဖြစ်ပွားနေတဲ့ဒေသမှာမိမိအသက်အန္တရာယ်ကင်းဝေးအောင်လို့အထင်မြင်မားစေတဲ့အပြုမူအသုံးဆောင်တွေကိုကိုယ်နဲ့တဘာတည်းမယူဆောင်တွားဖို့တတိထားဆင်ကျင်ကြဖို့ SSPP အတွင်းရေးမှူးဘုံမူကြီးဆိုင်စုကရှမ်းစကားနဲ့အခုလိုပြောပါတယ
်မန်နီကန်ပင်ပြင်းရပ်မှန်ခါကဘနဲပေါ်ခေါကိုထပ်ထန
်တိုက်ပွဲကလည်းကြာမြင့်နေပြီပြစ်ပတ်ခတ်နေမြေမှာတိုက်ပွဲဖြစ်နေတဲ့ဒေသအတွင်းက RCSS နဲ့ SSPP တပ်ဖွဲ့တပ်သားနှစ်ဖက်လုံးကလည်းအခြေအနေရစစ်ဆေးနေတာတွေရှိတယ်တဖက်အဖွဲ့ရဲ့အမှားခံလူတည်င်းပေးတဲ့သူလို့တန်ရာရှိတဲ့သူတွေကိုဖမ်းဆီးပြီးစစ်ဆေးတာတွေလုပ်တယ်ဒါကြောင့်အမြင်မားစေတဲ့အထောက်ထားတွေအနေရဖြစ်စေတဲ့ပစ္စည်းတွေကိုနဲ့တပါတည်းမယူဆောင်ဖို့တော့တတိထားရမှာပေါ့နော်
ဒီဇင်ဘာ30ရက်နေ့ကစပြီးဇန်နဝါရီလ2ရက်နေ့အထိမန်ကန်မြို့နယ်ဟိုနာအုပ်စုမှာ RCSS နဲ့ SSPP ကြားတိုက်ပွဲတွေအပြင်းထန်ပြန်လည်ဖြစ်ပွားနေတာကြောင့်ဟိုနာအုပ်စုထဲကကျေးရွာ9ရွာကရွာသား1000ကျော်ဟာပေးလူရကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့မှာစစ်တပ်နဲ့ TNLA တပ်ဖွဲ့ကြားတိုက်ပွဲဖြစ်ပွားမှုကြောင့်ဟိုနားရွာဒေသခံ6ဦးလက်နက်ကြီးကြီးထိမှန်ဒဏ်ရာရခဲ့ပါတယ်။ချင်းပြည်နယ်ထန်တလန်မြို့မှာဇန်နဝါရီလ3ပိုင်းကစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးအဖွဲ့တို့တိုက်ပွဲဖြစ်ပွားစဉ်အတွင်းလူနေအိမ်တွေထပ်မံမီးရှို့ခံရတာကြောင့်အိမ်ခြေ130ကျော်ထပ်မံလောင်ကျွမ်းခဲ့ပါတယ်။
သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မကအမီပ
ါ။တိုင်းချီဆိုင်ဖီဘာဝိုင်းတော်သားရဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ခဲ့တာပဲဖြစ်ပါတယ်ခင်ဗျာ။ပြည်ဝရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဝင်းနေလက်ဆောင်တည်သချင်းတွေတောင်းညင်နေဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာဒီကနေ့ည9:00-10:00အထိ VOA အစီအစဉ်တွေကိုတင်ဆက်တဲ့အခါလိုင်းဒိုမီတာ1925-32တို့မှာဖမ်းယူနားဆင်နေပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်မှာကွန်ဂရက်စ်တော်ကိုစီးနင်းဝင်ရောက်ခံခဲ့ရတာတနည်းဖြင့်ထိမှန်ခန်းနာကျင်းပရမှာဒီမိုကရေစီစံတန်မိုးတွေကိုကာဝယ်ဆောက်ရှောက်ဖို့အမေရိကန်တွေကိုသမ္မတဂျိုးဘိုင်ဒန်ကပန်ကြားလိုက်ပါတယ်။2020ပြည်နှစ်သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ရွေးကောက်ခံသမ္မတဘိုင်ဒန်ကိုလွှတ်တော်မှာတရားဝင်အတည်ပြုမဲ့အစီအစဉ်ကိုဟန်တာဖို့ဂျိုးဘိုင်ဒန်အနေနဲ့ပြီးခဲ့တဲ့နှစ်ဇန်နဝါရီလ6ရက်နေ့ကသမ္မတဒေါ်နယ်ထရန့်ကိုထောက်ခံသူတွေကရဲတွေနဲ့အတားအဆီးတွေကိုအင်အားအလုံးရင်းနဲ့ဖျက်ချော်ပြီးလွှတ်တော်ကိုစီးနင်းခဲ့ကြတာပါ။တချင်ကဆိုဗီယက်ယူနီယံလက်အောက်ခံဖြစ်ခဲ့တဲ့ကာဇက်စတန်နိုင်ငံမှာအကြီးဆုံးမြို့ဖြစ်တဲ့အဲမာတီမှာဆန္ဒပြသူတွေကိုရုရှားတပ်ဖွဲ့တွေရဲ့အကူအညီနဲ့အစိုးရတပ်တွေကပစ်ခတ်နေနေရမှာကြာသာပြင်းတွေကလူပေါင်းဒါဇင်နဲ့ချီတိုက်ဆုံကြောင်းသတင်းတွေကပေါ်ပြပါရယ်မြို့လယ်မှာရှိတဲ့ Republican ရင်ပြင်မှာဆန္ဒပြသူလူအုပ်ထဲကိုကြီးကားကားတွေနဲ့လိုက်ပါလာသူတွေပါဝင်လွန်ကျွန်ရေးတပ်ဖွဲ့ဝင်တွေကအချင်းချင်းပစ်ခတ်နေတာကိုလည်းသတင်းဗီဒီယိုတွေမှာတွေ့ရပါရယ်ရဲတပ်ဖွဲ့ကတော့ဆန္ဒပြသူဒါဇင်နဲ့ချီတိုက်ဆုံပြီး2000ကျော်ကိုဖမ်းဆီးခဲ့တဲ့အကြောင်းပြောဆိုထားပါရယ်ဆူရနိုင်ငံကခတ်တုံးမြို့တော်ပါဝင်မြို့ကြီးတွေမှာဆက်ရနာသိမ်းမှုဆန့်ကျင်ဆန္ဒပြသူတွေကိုလွန်ညွေးတက်ဖွဲ့တွေကြာသာပြင်းတွေကမျက်ရည်ပုံးတွေနဲ့ပစ်ခတ်နိုင်နေမှုတွေကြောင့်လူသုံးဦးသေဆုံးကြောင်းကျန်းမာရေးဝန်ထမ်းတွေနဲ့ကိုယ်တိုင်တွေ့သူတွေကပြောပါရယ်ပြီးခဲ့တဲ့နှစ်အောက်တိုဘာလတည်းဆက်ရနာသိမ်းပြီးနောက်ပိုင်းဆန္ဒပြသူတွေပေါ်နိုင်နေမှုတွေကြောင်းသေဆုံးသူ60ထက်မနည်းရှိသွားပြီလို့လည်းဒီမိုကရေစီလှုပ်ရှားမှုတွေကိုအားပေးထောက်ခံနေတဲ့ဆူဒန်ဆရာဝန်များကော်မတီကပြောဆိုထားပါရယ်ကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့ဒီကနေ့တောက်ကြနေ့စတင်မဲ့မြန်မာနိုင်ငံခီးစဉ်တွင်ငင်းချင်ရရှိဖို့နဲ့အကြမ်းဖက်မှုတွေအဆုံးသတ်ရေးကြိုးပမ်းမဲ့အကြောင်းပြောဆိုထားပေမဲ့ခီးစဉ်ပေါ်ဝေဖန်မှုတွေလည်းဆက်လက်ထွက်ပေါ်နေပါတယ်ဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းပထမဆုံးနိုင်ငံအကြီးအကဲတူရဲ့ခီးစဉ်ဟာဆရာနာပိုင်တွေကိုတရားဝင်လက်ခံရရောက်မှာကိုလည်းဒီမိုကရေစီရေလှုပ်ရှားသူတွေနဲ့လူ့ခွင့်ရေးအဖွဲ့တွေကစိုးရိမ်နေကြတာပါနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကတော့ခီးစဉ်ကိုဖျက်ဖို့ကြာသာပြင်းနေမှာပဲတိုက်တွန်းထားပါတယ်
ကျေးဇူးပါခင်ဗျာတရင်ချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကကိုခမောင်စိုးမင်းဖြစ်ပါတယ်အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubair Al-Tayyab တို့ဖြစ်ကြပါတယ်တောက်ကြနေမနေ့ခင် VOA ရဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ3249နဲ့ VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်တင်ဆက်ပေးခဲ့တာဖြစ်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးလူရင်းဆန္ဒပြည့်ဝတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေVOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.